Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တိုင်းရဲ့2023ခုနှစ်ဇူလိုင်လ6ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လင်းပေးနေပါပြီ။ကျမတို့ရဲ့ရေဒီယိုထုတ်လင်းချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါတယ်ရှင်။ဒီညမှာထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့ညရဲ့အစီအစဉ်မှုကကျမစုမော်ပါရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါခြားသာပရင်းနေ့ညပိုင်းသတင်းတွေကိုတော့မဆုမနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်မြမအရေးအဖြစ်ရှာတဲ့နေရာမှာကျူးလွန်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေကိုအရေးယူနိုင်တဲ့တာဝန်ခံမှုရှိရမှာဖြစ်ပြီးနိုင်ငံတကာရာသုခုံရုံးကအရေးယူနိုင်ဖို့လိုတယ်လို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကဒီနေ့ပြောလိုက်ပါတယ်ရုရှားတိုက်လေယာဉ်တွေဟာအမေရိကန်ရဲ့ဒရုန်းယာဉ်တွေကိုစီးရီးယားလေပိုင်နဲ့ထဲမှာအနောက်ဆက်ပေးခဲ့တယ်လို့အမေရိကန်ဘက်ကပြောပါတယ်ကျောင်းနိုင်ငံဘေကျင်းမြို့တော်မှာတော့အပူချိန်ပြင်းထန်လွန်းတဲ့အတွက်အပြင်ထွက်အလုပ်လုပ်တာတွေကိုရပ်ဆိုင်းထားဖို့ပြည်သူ့အစိုးရကအမိန့်ထုတ်ပြန်ထားပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကရင်ပြည်နယ်မြောက်ဝတီမြို့နီးမှာတော့ KNU KNL ဒေသခံကာကွယ်ရေး PDF ပူးပေါင်းတပ်တို့နဲ့စစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်လေးချောင်းကနေပါတိုက်ခိုက်မှုတွေဖြစ်နေပါတယ်။
ဒီနေ့မနေ့ကနေစပြီးတော့နောက်ပြီးမှတိုက်ပွဲဖြစ်တယ်ပေါ့ KNU KNL ပူးပေါင်းတပ်ဖွဲ့နဲ့ကျွန်တော် PDF ပူးပေါင်းတပ်ဖွဲ့ပေါ့နော်အားလုံးကနေဒီစီးပွားတိုက်ပွဲဖြစ်တယ
်။ကရင်ဘက်ကစစ်ရေးသတင်းနဲ့အတူကချင်ဘက်မှာလည်းစစ်ကောင်စီတပ်နဲ့ကချင်လူမျိုးရေးတပ်ဖွဲ့ KNU တို့ကြားမှာစစ်ရေးတင်းမာနေစေဖြစ်ပါတယ်။ကရင်ပြည်နယ်ဖားဆောင်မြို့နယ်ဘက်မှာလည်းစစ်ကောင်စီကလေယာဉ်တွေနဲ့တိုက်ခိုက်နေပါတယ်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့ပြောပြပေးပါမယ်ရှင်။
ရုရှားဘက်ကပစ်လိုက်တဲ့ဒုံးကျည်ဒဇင်းဟာယူကရိန်းနိုင်ငံအနောက်ပိုင်းကလဗီမြို့ကလူနေထိုင်ရာတစ်ခုကိုဒီနေ့မှထိမှန်ခဲ့တာကြောင့်၄ယောက်ထပ်မံတေဆုံးပြီးတော့၉ယောက်ဒဏ်ရာရသွားခဲ့ပါတယ်။ဒီဒုံးကျည်ကြောင့်တိုက်ခန်းပေါင်း60လောက်ပျက်စီးခဲ့ပြီးတော့ကားအစီးရင်50လောက်လည်းပျက်စီးသွားတယ်လို့လဗီမြို့တော်ဝန်အန်ဒရီဆာဒိုဗီကပြောပါတယ်။ဒါဟာမနစ်ကယူကရိန်းစစ်ပွဲစတင်ချိန်ကစပြီးတော့လဗီမြို့ကရဲသားတွေနေထိုင်တဲ့အခြေခံစောင့်ဝင်နေပုံမှာအကြီးမားဆုံးတိုက်ခိုက်မှုဖြစ်တယ်လို့လည်းသူကပြောပါတယ်။ယူကရိန်းသမ္မတဇလင်စကီကတော့ရန်သူတွေကိုတေချာပေါက်ပြန်လည်တုံ့ပြန်တိုက်ခိုက်သွားမှာဖြစ်တယ်လို့ Telegram ကနေပြောထားပါတယ်။ CNN ရုပ်သံသတင်းဌာနနဲ့အင်တာဗျူးမှာတော့သူ့အနေနဲ့ရုရှားကိုတံပြန်ထိုးစစ်တွေစောစောစတင်ခြင်းပေမဲ့ပဲချင်းဆိုတာကတော့ American နဲ့ဥရောပမဟာမိတ်တွေစီကစီးရဲအကူအညီတွေရရှိမှုပေါ်မှာမူတည်တယ်လို့လည်းပြောပါတယ်။သူ့အနေနဲ့တံပြန်ထိုးစစ်တွေကိုစောစောစတင်ခြင်းကြောင့်ဘာကြောင့်လဲဆိုတော့တံပြန်ထိုးစစ်တွေကိုနောက်ချမှလုပ်မယ်ဆိုရင်နေရာတော်များများမှာမိုင်းထောင်ခံရပြီးတော့အဲ့လိုဆိုရင်ရန်သူတွေကိုအချိန်ပေးသလိုဖြစ်ပြီးမိုင်းတွေလည်းပို့ချပြီးတော့ရန်သူတွေဘက်ကခံစစ်တွေပြန်လာနိုင်တယ်လို့ပြောပါတယ်။ယူကရိန်းကရုရှားသိမ်းယူထားတဲ့သူတို့ရဲ့နယ်မြေတွေကိုပြန်လည်ရယူဖို့အတွက်ရုရှားကိုတံပြန်ထိုးစစ်တွေပြီးခဲ့တဲ့လမှာစတင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ရုရှားတိုက်လေယာဉ်တွေဟာအမေရိကန်လေယာဉ်တွေနဲ့မတော်တဆမှုတွေပဋိပက္ခတွေကိုပို့ပြီးတော့မှဖြစ်ပွားနိုင်ခြင်းမြင့်စေတဲ့ရန်လိုတဲ့လေကြောင်းပြန်တမ်းမှုတွေကိုစီးရီးယားဝေဟင်ပေါ်မှာလှုပ်ဆောင်ခဲ့တယ်လို့အမေရိကန်လေတပ်ကပြောပါရယ်ရုရှား SU-35 ဂျက်တိုက်လေယာဉ်ကအမေရိကန် MQ-9 Reaper လေယာဉ်နောက်ကိုကပ်ပြီးတော့မီးရှို့တွေပစ်ခဲ့ပါရယ်ဒါကြောင့်အမေရိကန်လေယာဉ်ဟာတင်းရှောင်ခဲ့ရတဲ့ရုပ်တံဖိုင်ကိုအမေရိကန်လေတပ်ဦးစီးချုပ်ကထုတ်ပြန်ပါရယ်ပြစ်လွတ်လိုက်တဲ့မီးရှို့တွေထဲမှာလည်းလေကြီးတွေတက်ဆင်ထားတာကိုတွေ့ရပါတယ်ဒေသစံတော်ချိန်မနက်10နာရီခွဲနောက်ပိုင်းမှာတော့စီးရီးယားဝေဟင်ဘော်ကိုပြန်တန်းနေတဲ့အမေရိကန်လေယာဉ်တွေက3စီးကိုရုရှားလေယာဉ်တွေကလိုက်နှောက်ရှက်ခဲ့တယ်လို့အမေရိကန်အလဲပိုင်းတိုင်းစစ်ဌာနချုပ်ပေါင်းဆက်တပ်ဖွဲ့လေကြောင်းကုတ်ကဲရေးမှူးဒုတိယဗိုလ်ချုပ်ကြီး LS ကပြောပါတယ်စီးရီးယားနိုင်ငံတွေကဒီလိုမျိုးရုရှားတပ်တွေရဲ့ဗျမ်းမာလုပ်ရက်တွေကိုရပ်ဖို့နဲ့အိုက်ဆက်စစ်သွေးကြတွေကိုတွန်းလှန်မှုအာရုံစိုက်ပြီးစ조사မှုတွေဆက်လုပ်ဖို့အတွက်အလုသဘောဆန်တဲ့လေတပ်စံတံမိုးတွေကိုလိုက်နာဖို့ကိုလည်းသူကတိုက်တွန်းထားပါတယ်။စီးရီးယားမှာ IS အကြမ်းဖက်အဖွဲ့ရဲ့ချင်းချောက်မှုကိုတိုက်ဖျက်ဖို့အမေရိကန်တပ်ဖွဲ့ဝင်900ဝန်းကျင်လောက်လက်ရှိမှာဆင်လွတ်ထားပါတယ်ရှင်။
လနကိုင်းပရိပခါရီအတွင်းကလေးသင်ငယ်တွေနဲ့ပတ်သက်လို့ကုလသမဂ္ဂကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့မနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးပွဲကျင်းပခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းကမ္ဘာတစ်ဝှမ်းကလေးငယ်တွေပေါ်မှာကြီးမားတဲ့အခွင့်အရေးချိုးဖောက်မှုတွေဖြစ်ရပေါင်း 18,000 ကျော်အတည်ပြုဖော်ထုတ်နိုင်ခဲ့တဲ့အကြောင်းကလေးငယ်များအရေးဆိုင်ရာကုလသမဂ္ဂတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဗာဂျီးနီးယားဂမ်ဘာကပြောပါတယ်။ကလေးငယ်ပေါင်း 19,000 နီးပါးအကြီးကျယ်အခွင့်အရေးချိုးဖောက်မှုရဲ့ဒဏ်ကိုခံခဲ့ရပြီးတော့ဒီထဲက 8,600 ကျော်ဟာတပ်ဖြတ်ခံရဒါမှမဟုတ် ကိုလိုက်အင်ကဆုံးရှုံးခဲ့တာတွေကိုအစင်းခံစားမှာဖော်ပြထားပါတယ်2022ခုနှစ်အတွင်းရုရှားတပ်ဖွဲ့တွေနဲ့ဆက်နွယ်နေတဲ့အဖွဲ့အစည်းတွေရဲ့လက်ချက်ကြောင့်ယူကရိန်းမှာကလေးငယ်136ယောက်အသက်ခံခဲ့ရတဲ့အကြောင်းအမေရိကန်နဲ့ဗြိတိန်နိုင်ငံတွေကကိုယ်စားလှယ်တွေကပြောပါတယ်ကုလသမဂ္ဂဆိုင်ရာရုရှားတာဝန်ကြီးကတော့ဒီဆွတ်ဆွဲချက်တွေဟာရုရှားကိုတသက်နာမည်ဖျက်ဖို့ဆွတ်ဆွဲချက်တွေလို့ညှင်းဆို့သွားခဲ့ပါတယ်လုံခြုံရေးကောင်စီဖွဲ့ဝင်15နိုင်ငံကိုတင်သွင်းတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အစည်းအခမ်းအနားပြည်ပခါတွေအတွင်းကလေးငယ်တွေကိုတပ်ဖြတ်မှုခြေလိုက်အင်္ဂါဆုံးရှုံးရတဲ့အခြေအနေတွေပြင်လိမ်ပိုင်းဆိုင်ရာကြမ်းဖက်မှုပြန်ပြီးဆွဲမှုနဲ့လက်နက်ကိုင်အဖွဲ့ဝင်တွေအဖြစ်အတင်းကျပ်ဝင်ခိုင်းတာတွေကျောင်းလေဆေးရုံတွေတက်ခွင့်နဲ့အကူအညီရပိုင်ခွင့်တွေပိတ်ပင်ခံရတာတွေထည့်သွင်းထားပါတယ်မြန်မာနိုင်ငံပါဝင်ကမ္ဘာတဝှမ်းမှာကလေးသင်ငယ်တွေထိခိုက်စေတဲ့စာသင်ကျောင်းနဲ့ဆေးရုံတွေတိုက်ခိုက်ခံရတဲ့ဖြစ်ရပ်တွေနဲ့အရင်နှစ်တွေကလည်းစာရင်2022ခုနှစ်အတွင်းမှာ20ကျော်ရာဂိုင်နှုန်းအဖြစ်130ရာဂိုင်နှုန်းတိုးလာတဲ့အကြောင်းလဲအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
။အိုမန်ပင်လယ်ခွေ့ထဲမှာအီရန်သင်္ဘောနဲ့တိုက်မိခဲ့တဲ့ Richmond Barrager ဂျင်နန်တင်သင်္ဘောကိုဖမ်းဆီးဖို့အတွက်တရားရုံးအမိန့်ကိုရရှိထားတယ်လို့အီရန်နိုင်ငံကပြောကြောင်းကိုအီရန်အစိုးရပိုင်း IRINN သတင်းအေဂျင်စီမှာဖော်ပြလိုက်ပါတယ်။ဘာဟာမားနိုင်ငံပိုင်နဲ့ Richmond Barrager ဂျင်နန်တင်သင်္ဘောနဲ့အီရန်သင်္ဘောတို့တိုက်မိခဲ့တာဖြစ်ပါတယ်။အီရန်သင်္ဘောပေါ်မှာပါတဲ့လူ9ယောက်ထဲက9ယောက်အပြင်းထန်ဒဏ်ရာရသွားတယ်လို့ Homoscan ပြည်နယ်ပင်လယ်ရေကြောင်းရှာဖွေကယ်ဆယ်ရေးဌာနကိုကိုးကားပြီးတော့သတင်းမှာဖော်ပြပါတယ်။အမေရိကန်ရေတပ်ကတော့သူတို့အနေနဲ့ Oman ပင်လယ်ကွေ့ထဲမှာရှိတဲ့ဂျင်နန်တင်သင်္ဘောနှစ်ဆင့်ကိုအီရန်ဘက်ကဖမ်းဆီးသိမ်းယူတာမလုပ်နိုင်အောင်ကာကွယ်တဲ့အနေနဲ့ဂျာဝင်ဟန်တားထားတယ်လို့ပြောပါတယ်။ဒီ Vortex သူတေသနာကုမ္ပဏီရဲ့အချက်လက်မှတ်တမ်းတွေအရကတော့ကဘာပေါ်ကပင်လယ်ကမ်းလွန်ကနေထွက်ရှိတဲ့ရေနံစိမ်းနဲ့တခြားလောင်စာစီတွေတဲက၅ပုံတစ်ပုံဟာဟာမတ်ဇီလက်ကြားကိုဖျက်ပြီးတော့သွာလာနေရတာဖြစ်တယ်ဆိုပြီးဖော်ပြထားပါတယ်ရှင
်ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း၉နာရီကနေ၁၀နာရီထိအိုင်ဒိုမီတာ32 kHz 9383နဲ့9383ညအိုင်ဒိုမီတာ51 kHz 5885တို့ပြင်စနစ်တရမှာလိုင်းလိုက်မီတာ190 kHz 1509ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်။ဖြူရီကနေဂျာသာရီနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မြန်မာနိုင်ငံရဲ့ပဋိပက္ခအဆုံးသတ်ရေးနိုင်ငံရေးအဖြေရှာတဲ့အခါဘလို့ပဲအဖြေရှာရှာကျူးလွန်ခဲ့တဲ့လူခွေချိုးဖောက်မှုတွေကိုအရေးယူနိုင်တဲ့တာဝန်ခံမှုရှိရမှာဖြစ်ပြီးတော့နိုင်ငံတကာရာဇဝတ်ခုံရုံးကအရေးယူနိုင်ဖို့လိုတဲ့အကြောင်းလူခွေဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဗော်ဂါတက်ကဒီကနေ့ဂျနီဗာမှာကျင်းပတဲ့လူခွေကောင်စီအစည်းအဝေးမှာပြောဆိုသွားခဲ့ပါတယ်
။ The path out of this crisis must be anchored in accountability for the grave human rights violations and other violations of international law.
လက်ရှိကြက်တဲကလွန်မြောက်နိုင်တဲ့နီလန်းဟာဆက်လက်ပေါ်ပေါက်နေတဲ့အထူးစိုးရင်စရာလူခွေချိုးဖောက်မှုတွေနဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုအရေးယူနိုင်တဲ့တာဝန်ခံမှုရှိရမယ်ဆိုတဲ့အချက်ပေါ်မှာအလေးနက်ထားဖို့လိုပါတယ်။လူခွေချိုးဖောက်မှုတွေကိုနိုင်ငံတကာရာဇဝတ်ခုံရုံးကနေအရေးယူနိုင်ရေးလွှဲပြောင်းပေးဖို့လုံခြုံရေးကောင်စီကိုကျွန်တော်တိုက်တွန်းချင်ပါတယ်ဆိုပြီးတော့လူခွေဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဗော်ဂတ်တကပြောဆိုသွားတာပါ။အနာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာစစ်တပ်ရဲ့လက်ချက်ကြောင့်အနည်းဆုံးလူ3,800ကျော်သေဆုံးခဲ့ပြီးလူပေါင်း 23,000 ကျော်ဖမ်းဆီးခံခဲ့ရတဲ့အကြောင်းယုံကြည်စိတ်ချရတဲ့သတင်းတွေကိုကူကားပြီးတော့မဟာမင်းကြီးဗော်ဂတ်တက်ကပြောဆိုသွားပါတယ်။တကယ်တမ်းသေဆုံးခဲ့သူတွေနဲ့ဖမ်းဆီးခံရသူတွေရဲ့အရေးအတွက်ဟာဒီထက်ပိုနိုင်တယ်ဆိုတာကိုလည်းပြောဆိုသွားပြီးတော့စစ်တပ်ရဲ့နေမီရှင်းလင်းရေးထိုးစစ်တွေအတွင်းလူခွေချိုးဖောက်မှုတွေကိုအဖြစ်အပျက်တချို့ကိုလည်းဥမာပေးထောက်ပြပြောဆိုသွားပါတယ်။မြန်မာနိုင်ငံရဲ့လူခွေအခြေအနေနှုတ်တိုက်အစည်းအခမ်းအနားတင်သွင်းရမှာပုံမဆိုးဝါလာတဲ့အနေအထားပေါ်ဆိုရင်ရတဲ့အကြောင်းနဲ့တိုးတက်မှုမရှိတာကိုလူခွေကောင်စီအဖွဲ့ဝင်နိုင်ငံတွေကလည်းတင်ပြဆွေးနွေးခဲ့ကြပါတယ်။စစ်ကောင်စီရဲ့လူခွေချိုးဖောက်မှုတွေကိုအေးအေးယူရမှာစစ်လက်နက်ရောင်းချတာပိတ်ပင်ဖို့စစ်တပ်ရဲ့ဝင်ငွေရရှိနိုင်တဲ့လမ်းတွေကိုပိတ်ပင်အေးအေးယူဖို့နဲ့တရားဝင်မှုညှင်းပယ်ဖို့အမေရိကန်ပြည်ထောင်စုဗြိတိန်နိုင်ငံတွေကကိုယ်စားလှယ်တွေနဲ့လူခွေကိုယ်စားလှယ်တွေကတိုက်တွန်းပြောဆိုကြပါတယ်။ဒီချိန်ထဲမှာပဲရိုဟင်ဂျာဒုက္ခသည်တွေရင်ဆိုင်နေရတဲ့အခြေတဲကိုမိမောင်းထုတ်ပြပြီးတော့အတင်းကျပ်နေရပြန်ပို့တာမျိုးတွေကိုတားမြစ်ဖို့နိုင်ငံတကာအတိုင်းပိုင်းကိုကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူခွေကိုယ်စားလှယ်တောမ်အန်ဒရူးစ်နဲ့တခြားကိုယ်စားလှယ်တွေကတိုက်တွန်းသွားခဲ့ပါတယ်ခင်ဗျာ။
တမ်းပေါင်းများစွာသောမြန်မာပြည်သူတွေဟာစစ်တပ်ရဲ့စေုပ်ချုပ်မှုအောက်မှာဆင်းရဲဒုက္ခတွေခံစားနေကြရပြီးတော့ဆရနာသိမ်းပြီးတဲ့နောက်ပိုင်းမှာမြန်မာနိုင်ငံရဲ့လူခွေအခြေအနေဟာတိတိတသားဆိုးဝါးလာခဲ့တယ်လို့ဗြိတိန်လူခွေဆိုင်ရာတမ်းမတ်ကြီးရီတာဖရန့်စ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့53ချိန်မြောက်ကုလသမဂ္ဂလူခွေညီလာခံမှာပြောကြားလိုက်ပါတယ်။မြန်မာစစ်တပ်ဟာလေကြောင်းကတိုက်ခိုက်မှုတွေအပြင်ညှဉ်းပန်းနှိပ်စက်တာ၊လိမ်မိုင်းဆိုင်ရာနဲ့ကြားမကွဲပြားမှုကိုအခြေခံတဲ့အကြမ်းဖက်မှုတွေအရက်သားတွေပေါ်မှာကျူးလွန်နေတယ်လို့ပြောပါတယ်။ ခိုင်လုံတဲ့သတင်းအချက်အလက်တွေအရတော့မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီလိုအပ်နေသူက18တန်းခွဲကျော်ရှိပြီးကလေးငယ်တွေအပါအဝင်ထောင်နဲ့ချီတဲ့အရက်သားတွေဖမ်းဆီးခံထားရပြီးညှဉ်းပန်းနှိပ်စက်တာအပြင်တချို့ဆိုရင်အသက်ပါဆုံးရှုံးရတယ်လို့တာမတ်ကြီးကပြောပါတယ်။နိုင်ငံရေးအကျဉ်းသား1000ကျော်လည်းထိန်းသိမ်းခံထားရဆဲဖြစ်ပါတယ်။ဒါအပြင်စိုက်ကလုန်းမိုခါဒဏ်တင့်ခဲ့တဲ့သူတွေကိုအကူအညီပေးမဲ့အစီအစဉ်ကိုစစ်ကောင်စီကဟန်တားထားတယ်ဆိုတာကိုကြားသိရတဲ့အတွက်အထူးစိုးရိမ်မိကြောင်းကိုလည်းတာမတ်ကြီးကပြောပါတယ်။စစ်ကောင်စီရဲ့ဒီလုပ်ရက်တွေကိုတုံ့ပြန်တဲ့အနေနဲ့ဒီတိန်ကပြစ်မှတ်ထားတန်ခတ်ရေးယူတာအပြင်နိုင်ငံတကာအတိုင်းဝန်ကြားမှာနီလန်းပေါင်းစုံနဲ့အရေးယူဆောင်ရွက်သွားမှာဖြစ်ကြောင်းနဲ့မြန်မာနိုင်ငံထဲမှာရှိတဲ့ပြစ်မှုကျူးလွန်တွေကိုအရေးယူခြင်းမရှိတဲ့လုပ်ရက်တွေအဆုံးသတ်ရေးအတွက်ရည်ရွယ်ပြီးတော့ဒီထက်ပိုပြီးနိုင်ငံတကာအတိုင်းဝန်ကဘာတွေများလှုံ့ဆော်ပေးလို့ရနိုင်ပါဦးမလဲဆိုတာကိုလည်းတာမတ်ကြီးရီတာဖရန့်ကအဆုံးသတ်မှာထည့်သွင်းမေးမြန်းခဲ့ပါတယ်ရှင်
ဒီမှာစစ်ကောင်စီဟာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေနဲ့လှုပ်ခွေလေးစားလိုက်နာသူတွေရဲ့အသံတွေတိတ်သွားအောင်ဒီဂျစ်တယ်နည်းပညာသုံးချမှုကိုတင်းကျပ်စွာကန့်သတ်ချုပ်ချယ်ထားတယ်လို့ဗြိတိန်ခြေစိုက်လူခွင့်ရေးအဖွဲ့ Article 19ကဆွစ်ဇာနိုင်ငံဂျနီဗာမြို့မှာကျင်းပတဲ့လူခွင့်ကောင်စီမှာဒီနေ့တင်ပြသွားပါတယ်။မြန်မာနိုင်ငံမှာထုတ်ပြန်ထားတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေဟာလွတ်လပ်စွာဒီဂျစ်တယ်နည်းပညာအသုံးချခွင့်အတွက်အကြီးမားဆုံးအဟံတာဖြစ်နေပြီးတော့ဒီဥရနဲ့ပဲသတင်းတောက်တွေသတင်းမီဒီယာလုပ်ငန်းလုပ်ကိုင်နေသူတွေလူခွင့်ရေးကိုခုခံကာကွယ်သူတွေဆရာဆရာမတွေចောင်းသားတွေနဲ့စေုပ်ချုပ်ရေးကိုစန့်ကျင်သူတွေကိုမကြသေးခင်ကာလတွေအတွင်းမှာပဲဖမ်းဆီးထောင်ချတာအပြင်တချို့ဆိုတေးတမ်းမှာချမှတ်ခံခဲ့ရတယ်လို့ Article 19အဖွဲ့ကပြောပါတယ်။တစ်ဖက်မှာ Digital နည်းပညာသုံးချမှုကိုအဲ့လိုကန့်သတ်ထားပေမဲ့စစ်တပ်ကိုလိုလားသူတွေကဒီမိုကရေစီလိုလားသူတွေရဲ့ online account တွေကတဆင့်ဖန်လီထောင်ချမယ်အသက်အန္တရာယ်ပြုမယ်ဆိုတဲ့ချင်းချောက်မှုတွေကိုအချိန်မြင့်လှုပ်ဆောင်လာနေတယ်လို့ကုလသမဂ္ဂလူခွင့်ကောင်စီမှာ Article 19အဖွဲ့ကိုယ်စားလှယ်ကတင်ပြသွားခဲ့ပါတယ်ခင်ဗျာ
တရုတ်နိုင်ငံဘေကျင်းမြို့တော်မှာတော့ရာသီဥတုအပူချိန်တိတ်ပြီးတော့ပြင်းလွန်တဲ့အတွက်အိမ်အပြင်မှာလုပ်ကိုင်တဲ့လုပ်ငန်းတွေအားလုံးရပ်ဆိုင်းထားဖို့ကုမ္ပဏီတွေကိုအစိုးတရုတ်အစိုးရကအမိန့်ထုတ်ထားပါတယ်ဒီလိုပဲအိန္ဒိယနိုင်ငံဘက်မှာလည်းပြီးခဲ့တဲ့လတုန်းကရာသီဥတုအလွန်အမင်းပူပြင်းတာကြောင့်လူဦးရေထူထပ်တဲ့မြောက်ပိုင်းဥတရပါရဒိစ်နဲ့အရှေ့ဘက်ဘီဟားပြည်နယ်တွေမှာလည်းပြီးခဲ့တဲ့ရက်ပိုင်းတုန်းကလူ66ယောက်ထပ်မင်းအသက်ဆုံးခဲ့ရပါတယ်ရှင်ကျသာပရင်းနေညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကျမစုမုံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ကရင်ပြည်နယ်မြောက်ရီမြို့အနီးမှာ KNU KNLA ဒေသခံပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာဒီကနေ့မနက်အစောပိုင်းတုန်းကတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါတယ်။နှစ်ဖက်တိုက်ပွဲတွေကနေ့စဉ်နှီးပါရှိနေတာပါ။မနေ့တုန်းကလည်းလက်နက်ကြီးနဲ့လေကြောင်းကနေတိုက်ခိုက်လို့ထိခိုက်သေးဆုံးသူတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မြဝတီဘက်ကတိုက်ပွဲစီရေးအခြေအနေတချို့ကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်မြဝတီမြို့တဝိုက်မှာ KNU KNLA ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားနေ့စဉ်ဆိုသလိုတိုက်ပွဲတွေဖြစ်နေပြီးထိခိုက်ဒဏ်ရာရတာတွေလည်းရှိနေတာပါ။ဒီကနေ့ဇူလိုင်လ6ရက်နေ့မနေ့အစောပိုင်းမှာတော့မြဝတီမြို့နီးပွင့်လင်းအေးမြန်ရွာမှာနှစ်ဖက်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်ဆိုပြီး KNL PDF ပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါတယ
်။ဒီနေ့မနေ့ကနေစပြီးတော့ညပိုင်းမှာတိုက်ပွဲဖြစ်တယ်ပေါ့။အဲဒါတော့ညပိုင်းမျိုးရဲ့နီးနာကျွန်တော်တို့သုံးကြရာလို့ခေါ်တာပေါ့နော်။ပွင့်လင်းအေးမြန်လို့လည်းခေါ်တယ်။အဲရွာနာမှာတိုက်ပွဲဖြစ်တယ်။တိုက်ပွဲဒီလက်နက်ကြီးနဲ့ရန်ကန်ပြည်နယ်တဲ့သူတို့ KNU KNL ပူးပေါင်းတပ်ဖွဲ့နဲ့ကျွန်တော် PDF ပူအောင်တက်ဖွဲ့ပြောနော်အားလုံးကနေဒီစစ်ကူရင်းနဲ့တိုက်ပွဲခီးတွေ့တိုက်ပွဲဖြစ်တယ်ခီးတွေ့တိုက်ပွဲဖြစ်တော့ဟို9ရက်နေ့ကဆိုလို့ရှိရင်အသက်25နှစ်အရွယ်ဥပြင်ဝင်ဆိုတဲ့လူကပုံရခင်ဘုံကြီးရောင်းဝင်းနဲ့မှမိုင်းရင်းပြီးတော့ပြေဆုံးသွားသူတို့ကဘယ်လိုဆိုမှ PDF ကြီး KNU KNL ဒီနားကိုဝင်ထွက်နိုင်တယ်ဆိုတော့အတိအင်းနဲ့သူတို့ကမိုင်းထောင်လာတာဘုံကြောင်ဝင်းနဲ့မှကိုထောင်လာတာဟုတ်ကဲ့
ဒီကနေ့တိုက်ပွဲကပြင်းထန်တဲ့အကြောင်းဒေသခံတဦးကလည်းပြောပါတယ်ဒေသခံတွေအတွက်ကတော့လေရင်တန်တွေလက်နက်ကြီးတန်တွေကြားရင်ကိုပဲစိုးရိမ်ထိတ်လန့်နေကြရတယ်လို့လည်းအဲ့ဒီဒေသခံကပြောပါတယ
်။မြစ်ပြတာဟိုမြစ်ပလင်းမြိုင်နဲ့ဒီဟိုလေသုံးတရားနဲ့အဲ့ဒီဘက်ကိုပြန်ဖြစ်တယ်။မြစ်ပလင်းမြိုင်တော့မဟုတ်ဘူး။အဒီကတော့လေအသွားနှမ်းမှာပေါ့အဲ့လိုပြန်။ဒီလိကကောင်နဲ့မြစ်ပလင်းမြိုင်သွားတဲ့ဂျာထဲမှာဖြစ်နေတာ။ဒီကူကူတော့ကွမ်းကွမ်းနဲ့အဲ့ဒါသမီးအိုးတဲ့တယ်သမီးအိုးနှီးအိုးနေအောင်လောက်တယ်။မီးလည်းတစ်ချက်ပြက်သွားတယ်အဲ့ဒီဒီဘက်ကိုလို့ဆိုတာသမီးအိုးတဲ့ရမလားထားပြရမလားအဲ့လိုဖြစ်နေတာ။မီးကောနာပဲနီးနာတယ်လို့ဟုတ်လားအဲ့တော့ကျဲချတယ်ပဲအပြစ်တာတော့ဘယ်ဘက်ပြစ်လဲတော့မသိဘူ
း။ဒီကနေ့တနေ့လုံးလက်နက်ကြီးစံတွေကြားနေရပြီးပြီးခဲ့တဲ့ရက်ကလည်းလက်နက်ကြီးကြီးစံတွေကြားရောက်ပောက်ကွဲလို့ထိခိုက်ဒဏ်ရာရသူတွေလည်းရှိတယ်လို့လည်းပြောပါရယ်။ကရင်မျိုးသားစီယုံတက်မာ6ချင်းချုပ်ရာကြိုင်စိတ်ကြီးမြို့နယ်ထဲမှာလည်းဒ ဒေသခံပူးပေါင်းတပ်ဖွဲ့တွေကစစ်ကောင်စီရဲ့စခန်းသုံးခုနဲ့စစ်သေးဂိတ်တစ်ခုကိုဇွန်လ29ရက်နေ့ကနေဇူလိုင်လ5ရက်နေ့အထိတိုက်ခိုက်ခဲ့တာတွေရှိခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံတွေတေဆုံးတာထိခိုက်ဒဏ်ရာရတာတွေလည်းရှိနေပါတယ်ရှင်။
ဒါကတော့ကရင်ပြည်နယ်မြဝတီဘက်ကစစ်ရေးအခြေအနေကိုမအေးအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေကိုလည်းတစ်ဆက်တည်းတင်ပြချင်ပါတယ်။စစ်ကောင်စီတပ်နဲ့ကချင်လူမျိုးရေးတပ်ဖွဲ့ KIA တို့အကြမ်းမှာနှစ်ဖက်စစ်ရေးတင်းမာနေဆဲဖြစ်တာကြောင့်နမ်ဆန်ရန်ကျေးရွာမှာကြန့်ရှိနေတဲ့ဒေသခံပြည်သူတွေဟာဒီကနေ့ဘေးလွတ်ရာအရက်တွေကိုပြောင်းရွှေ့နေကြရပါတယ်။ဒီလိုပြောင်းရွှေ့သွားတဲ့သူတွေထဲမှာတော့ရွှေလာပြီးတော့တူဖော်တဲ့တခြားဒေသကလူတွေလည်းပါပါတယ်။စစ်ကောင်စီတပ်ကနမ်ဆန်းရံကိုထိန်းချုပ်ဖို့ရည်ရွယ်တယ်ဆိုရင်တိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်လာနိုင်တယ်လို့ KIA ဘက်ကလည်းပြောပါတယ်။ကချင်ပြည်နယ်ဘက်ကစစ်ရေးနောက်ဆုံးအခြေအနေကိုကိုစံကျော်ကတင်ပြပေးပါမယ်ရှင်
။ဒီလ3ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့တဲ့နောက်ဝိုင်းမော်မြို့နယ်နမ်ဆန်းရံကျေးရွာကဒေသခံတွေဟာစစ်ဘေးလွတ်ရာကိုစတင်ပြောင်းရွှေ့ခဲ့ကြတာပါ။ဒီကနေ့မှာတော့ကြံနေတဲ့ရွာသားတွေအပါအဝင်ရွှေတူးပေါ်ဖို့လာရောက်သူတွေပါနမ်ဆန်းရံကနေထွက်ခွာသွားကြပြီလို့ဒေသခံတူက VOA ကိုပြောပါတယ
်။နမ်ဆန်းရံကအလုံးကဒီလိုရတယ်သူကလူမျိုးရမယ်ဘာကောင်းလဲကိုသိတော့ကြတယ်အခုကဆန်ဆောင်ပါဆောင်ဆန်ဆောင်ဒါလည်းရှိတယ်ဟိုမြတ်ပါတိုင်းကဒီမှာရွာပြန်ပြီးဘုရားပန်းတိုင်းသုတနာစုပန်းကြီးကွန်ပျူတာနဲ့လာပို့ထားတဲ့အင်ဂျင်နေရာကြော်တော့မရှိရအခုအဲ့ဒါအခုလူသူကတော့လည်းစိတ်ကောင်းရောဘေးပေါင်းကြည့်မှရွှေကျင်တော့哦အဝေးရလာဝန်ထလာရှာတဲ့ဒီသားစုခြေတို့ခရရတဲ့ညာရှိကိုတို့လည်းဒီနေ့အကုန်ပြန်ကြ
တိုက်ပွဲဖြစ်ပွားပြီးနောက်နတ်ဆန်ရံရွာကိုစွန့်ခွာသွားသူတထောင်ကျော်လောက်ရှိနိုင်တယ်လို့လည်းခန့်မှန်းပါတယ်။နတ်ဆန်ရံရွာသားတွေဟာဝိုင်းမော်မျိုးကကက်သလစ်ဖျားကြောင်၊ဂဇူးကနှစ်ချင်းဖျားကြောင်စတဲ့နေရာတွေကိုတိမ်းရှောင်တာရှိတယ်လို့တချို့ကတော့လိုင်စာမျိုးကိုတိမ်းရှောင်နေကြပါတယ်။ဒီလ၄ရက်နေ့မှာတော့ဗမော်မှာရှိတဲ့စစ်ကောင်စီတပ်တွေနတ်ဆန်ရံကိုအင်အားဖြည့်တင်းလာတာကြောင့်စစ်ကောင်စီတပ်နဲ့ KIA အကြမ်းတိုက်ပွဲထပ်မံဖြစ်ပွားခဲ့ကြောင်းဒေသခံတွေကပြောပါတယ်။ဒီကနေ့မှာတော့တိုက်ပွဲတွေငြိမ်သက်နေကြောင်း KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။တဆက်ထမ်းမှာပဲစစ်ကောင်စီတပ်ကနန်းဆန်ရံဒေသကိုထိန်းချုပ်ဖို့ရည်ရထားတဲ့ဆိုရင်တိုက်ပွဲတွေဆက်လက်ပြင်းထန်လာပွဲရှိကြောင်းလည်းသုံးသပ်ထားပါတယ
်အခုဖြစ်ပြီးတော့တနက်ကနေဘာမှမကြားဘူးခင်ဗျအဲ့ဒီနေပါတယ်ညနေတော့မနေ့ကတော့မင်းဒီတက်တော့မရှိဘူးဒါပေမဲ့ဟိုလေးနဲ့ကြီးနဲ့ရမ်းပြတာတော့ရှိပါတယ်မနေ့ကတော့မနေ့ပိုင်းကလည်းညနေပိုင်းမိဆယ်လောက်ချာပြီးမှတစ်ခေါက်လောက်အဲ့ဒါမျိုးတွေပြည့်တယ်ရှိပါလားအဲသူတို့ဘက်ကရည်ချက်ကအဲ့ဒီနမ်ဆန်းညာပတ်ဝန်းကျင်ပေါ့အဲသူတို့ပြန်ထိချုပ်ခြင်းနဲ့တဘောနဲ့တိုက်တယ်ဆိုလို့ရှိရင်တော့အဲဒီတပ်ပေါ်တော့ဒီနေ့အဲရှင်းနိုင်ပါတယ်စစ်ပစ်ပို့တော့အလားလာတော့ပုံများပါတယ်
နတ်ဆန်ရံရွာအနီးမှာဇွန်လ16ရက်နေ့ကလည်းစစ်ကောင်စီတပ်နဲ့ KIA အကြမ်းတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပါတယ်။နတ်ဆန်ရံရွာဟာမြစ်ကြီးနားဗမော်ကားလမ်းပေါ်မှာတည်ရှိပြီး KIA ဌာနချုပ်လိုင်စာနဲ့15မိုင်ဝန်းကျင်ကအကွာမှာရှိတာပါ။အရင်ကဒီရွာမှာအင်ဂျီ600ကျော်လောက်ရှိတဲ့ရွာကြီးဖြစ်ပါတယ်။2011ခုနှစ်ကချင်တကြော့ပြန်စစ်ပွဲဖြစ်ပွားချိန်မှာဒေသခံတွေအားလုံးကျေးရွာကိုစွန့်ခွာခဲ့ကြပြီး2019မှာပြန်လည်အခြေချနေထိုင်ခဲ့ရကအခုတခါထပ်မံတိမ်းရှောင်ကြရတာလည်းဖြစ်ပါတယ်။ဝိုင်းမော်မြို့နယ်နတ်ဆန်ရံရွာမှာစစ်ကောင်စီနဲ့ KIA အကြမ်းစီရေးတင်းမာမှုတွေမြင့်တက်နေတဲ့တချိန်တည်းမှာပဲဝိုင်းမော်မြို့နယ်မြစ်ကြီးနားကံပိုက်တေလန်းကစတုံးဒေသဘက်မှာလည်းနှစ်ဖက်တပ်တွေအကြားအခုချိန်ထိစီရေးတင်းမာနေပါတယ်စတုံးဘက်မှာတော့ပြီးခဲ့တဲ့မေလ26ရက်ကစတင်ပြီးတိုက်ပွဲဖြစ်ခဲ့ရကဒီလ4ရက်နေ့ကတော့ KIA ကတက်စကန်တစ်ခုစုပ်ခွာပေးခဲ့ရပါတယ်ခင်ဗျာ
ဒါကတော့ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေကိုစံကြော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကယားကရင်ပြည်နယ်ဘက်ကစစ်ရေးအခြေအနေသတင်းကိုလည်းတင်ပြပေးကြပါတယ်စီရေးပြင်းထန်နေတဲ့ကရင်ပြည်လို့ခေါ်တဲ့ကယားပြည်နယ်ဖားဆောင်မြို့နယ်တွင်ကကြောက်ပဲညိုကြီးရွာမှာဒီကနေ့နေကင်းပိုင်းလောက်တုန်းကစစ်လေရင်နဲ့လာရောက်ပြီးတော့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီဘုံကျဲတိုက်ခိုက်မှုအတွင်းမှာနေတလုံးမိလောင်ပျက်စီးခဲ့တယ်လို့စစ်ဘေးကိုတင်းချောင်နေရတဲ့ဒေသခံတွေကပြောပါတယ်။စစ်ကောင်စီဟာသူတို့အသိမ်းခံထားရတဲ့တပ်စခန်းတွေကိုပြန်ပြီးတော့ရနိုင်မှုအတွက်လက်နက်ကြီးတွေနဲ့ပြည့်လေရင်တွေအစမတန်အသုံးပြုပြီးတော့တိုက်ခိုက်လာနေတယ်လို့ကရင်ပြည်နယ်အတိုင်းအမြန်ကန်ကောင်စီ KSCC ရဲ့ဥက္ကဋ္ဌကပြောပါတယ်။ကရင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုတော့အလိမ်မှာပြောပြပေးပါရှင်။
ကရင်ပြည်ဖားဆောင်မြို့အနီးကြောက်ပဲညိုကျေးရွာမှာဒီကနေ့ဇူလိုင်လ6ရက်နေကင်းပိုင်းလောက်ကစစ်ကောင်စီတပ်ဖွဲ့တွေလေရင်နဲ့ပုံကျဲတိုက်ခိုက်ခဲ့တယ်လို့အနီးအနားမှာရှိတဲ့စစ်ရှောင်းဒေသခံတအူးက VOA ကိုပြောပါရယ် Digane Mana Bangadega, Lanaji, Tikatanui, Kasi Say Jaga Yabi, Nigin by Lamaro, Silly in a Lata Kera, Lupio Bari.
A good name, Honey, in a Jedoi, Digimero, Nene, Chitani, Kasi, Tulayo, Digana, Tachi, Kori, Tani, Chibi, Kambo, Nitomi, Chiomo, Lajero, and in the Nova.
အတိုက်ပွဲရေလုံးမှုဒီမျက်မျက်ကြီးဒီခက်တဲ့ကိစ္စကိုပြီးခါတဲ့ကြားနေရတယ်ဒီမင်းနဲ့ဒီမင်းနဲ့မှာပေါ့ပြီးခဲ့တဲ့ဒီနေ့ရတော့ဒီမင်းနဲ့ကြမှာပဲလင်းနေကြည့်တယ်ခက်တဲ့ကြားရတယ်အခုခိုက်ကတော့မကြားရသေးဘူးခုချက်ချင်းပြီးရသေးဘူးဖားဆောင်မျိုးတွေမှာအခုရပိုင်းနှစ်ဖက်လက်နက်ကိုင်းအဖွဲ့တွေတစ်ဖက်နဲ့တစ်ဖက်ချောင်းမြောင်ပြစ်ခတ်တာတွေရှိပေမဲ့တိုက်ပွဲတည် Tishinaba. Then we may yet shiva gamma gayani boobong that with low shiny bee. Then we may yet an upper gamma raw. Sick on see double with low shiny ramo a coolo dikaidaha. Do you are emma gagway that with she is sure at ten air. Udi dikailara pinine lule. Sit shong did I can dig up your worry. Did I come more in a butter lure? Sick on see pagata zone the atopian josuram she debau. Gayani bean at diamond can go see KSCC ogata. Oo ow, Sam Yigaro.
เจ้าเป้หนูเจียวหลีเจ้าตะไคขะยาระเนี่ยปะตะโลอะเจนนี่อะเทศสิทธิ์ไม่ติดอ่ะดีอาจารย์เปล่าบาเลยดาใบแม้สิกกองสิตัดตรีตัยสิขันแกยาระตรุตะสะคันฤกูเปลี่ยนแลยาชีโบสิเออาเนี่ยลักษณะเออาฤทธิ์เพชรเนี่ยตะโลเนียอะเนี่ยอะมาเลเจ้าอะต้องอยู่ตะไคตาฤปูปี้ลุลาณีเลยโลอู้อ๋องซ้ําเนี่ยก็เปล่าบาเลย
กูก็จนเราดีอ่ะอนันต์จ๋ากูตูก็บงเชียเนี่ยบงเชียสุดแล้วตัวอะดิจอกตานุบาลุสุดแล้วดาดีตานุสิก็
ပြီးခဲ့တဲ့ကျော်လာစတောရနေ့ကမဲဆဲမြို့နယ်မှာစကန်တိုက်တိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းဖားဆောင်မြို့နယ်အထိတိုက်ပွဲတွေကျပြတ်လာတာပါ အဲ့ဒီဒေသတွေမှာအခုချိန်ထိနေစဉ်လို့တိုက်ပွဲဖြစ်နေပါတယ်။တန်လွင်ရဲ့အရှေ့ဘက်ကန်ကထိုင်းကရနယ်စပ်တစ်ခွေမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုကရင်နီပူးပေါင်းတပ်ဖွဲ့တွေကတိမ့်ပိုင်နိုင်ခဲ့ပြီးစစ်ကောင်စီဘက်ကအထိနာခဲ့တာကြောင့်အဲ့ဒီနောက်ပိုင်းမှာစစ်ကောင်စီဘက်ကလည်းစစ်စီရေးပို့မှုလှုပ်လာတာလို့
ဒီမှာတော့ချွေတဲ့ကြာပြီးဟိုဒီဖာဆောင်မှာစောက်ကြည့်ကလေးကလည်းရတရတရရှိတချို့လုံလင်းကရောက်တော့လည်းပုံကြောင်မှာရှိကြတယ်ကျွန်တော်တချို့ရတာကလည်းကိုလုံးကိုရတာလည်းတော့မရှိကြဘူးဖာဆောင်နဲ့တအားကြီးရှိပြီးပါလိမ့်ရှင်တော့လည်းစောက်ပုံကြတယ်စောက်ပုံကြတယ်ဆိုပေမဲ့ဟိုအဝေးတော့မဟုတ်ဘူးเนาะဆိုတော့ဟိုဒီကလေးဝေးတော့လည်းသာလိုက်ခါလေးချက်ချင်းရှိမှာကြာလို့ဒီကတိမှာတော့ဟိုဖာဆောင်ရဲ
ော့နီးစက်ရကြေးရွာနဲ့တောတောင်တွေထဲတိမ်းရှောင်နေကြတာပါစစ်ပြေးဒုက္ခတဲ့အများစုကဂျွန်လာတိုက်ပွဲတွေပြင်းထန်ကြတဲ့ကတိမ်းရှောင်ခဲ့ကြတာရှိသလိုအခုနောက်ဆုံးလေးချောင်းတိုက်ခတ်မှုတွေကြောင့်ထပ်မံတိမ်းရှောင်ရသူတွေလည်းရှိပါတယ်စီဘေဒုက္ခတဲ့ဥယေပိုများလာတာနဲ့အမျှသူတို့အတွက်အကူအညီတွေလည်းပိုပြီးလိုအပ်လာနေပါတယ်ရှင်
။ဒါကတော့ကရင်နီပြည်နယ်ဘက်ကစီရေးအခြေအနေကိုအလိမ္မာကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့သခိုင်းတိုင်းဘက်မှာစစ်ကောင်စီဘက်ကဒေသခံပြည်သူတွေကိုလိုက်လံဖမ်းဆီးပြီးတော့တပ်ဖြတ်နေတဲ့အခြေအနေသတင်းကိုပြောပြပေးကြပါမယ်။သခိုင်းတိုင်းဝက်လက်မြို့နယ်တမယိုးကျေးရွာကိုမနက်9နာရီဝန်းကျင်လောက်တုန်းကစစ်ကောင်စီတပ်ကစစ်ကြောင်းဝင်လာပြီးတော့ဒေသခံပြည်သူ9ဦးကိုတပ်ဖြတ်ခဲ့တယ်လို့ရွာတွေကဒေသခံပြည်သူတော်တော်များများကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။ကံဘလူမြို့နယ်ထဲမှာလည်းအေးမရွာနဲ့မိတ်တလင်ကုန်းကျေးရွာတွေကိုစစ်ကောင်စီတပ်ကမနေ့တုန်းကဝင်ရောက်ခဲ့ပြီးတော့ဒေသခံပြည်သူ60ကျော်ကိုဖမ်းဆီးသွားတယ်လို့ဒေသခံနဲ့ပြည်သူကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်စီးရဲတင်းမာနေတဲ့သခိုင်းတိုင်းဘက်ကနောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့မမ်းမြတစင်အောင်ကပြောပြပေးပါမယ်ရှင်
စကိုင်းတိုင်းဝက်လက်မြို့နယ်ရွတာကြီးကြီးရွာမှာစခန်းချနေခဲ့တဲ့စစ်ကောင်စီစစ်ကြောင်းဟာဒီကနေ့မနက်ပိုင်း 9:00 နာရီလောက်မှာတမယူကြီးရွာကိုလက်နက်ငယ်တွေနဲ့ပစ်ခတ်ဝင်ရောက်ပြီးကြီးရွာအတွင်းဈေးရောက်နေတဲ့ဒေသခံအမျိုးသမီး၄ဦးအမျိုးသား၃ဦးစုစုပေါင်း9ဦးကိုပစ်ခတ်တပ်ဖြတ်ခဲ့ပြီးဒေသခံတချို့ကိုလည်းဖမ်းဆီးသွားတယ်လို့ဝက်လက် Informational Network ရဲ့ပြန်ကြားရေးတာဝန်ခံကိုနဂါလီယာ VOE ကိုအခုလိုပြောပါတယ
်ကြီးရွာတွေကိုလက်နက်ငယ်နဲ့ပြစ်ဝင်တယ်ပြစ်ဝင်တဲ့အခါမှာတမယူရွာရောက်တဲ့အခါမှာကျွန်တော်တို့တမယူရွာထဲမှာရောက်တဲ့အခါမှာတမယူရွာကပြည်သူတွေကမနှက်ကြတိုင်းလို့တော့တော်တော်များများကဆိုင်ကယ်နဲ့ဈေးလျောင်းနေပေါ့ဈေးလျောင်းတော့ကျွန်တော်တို့ကရောက်တဲ့အချိန်နဲ့ဒီဈေးလျောင်းတဲ့အချိန်နဲ့ကွက်တီပြောကြတော့ကျွန်တော်တို့အမျိုးသမီး၄ဦးအမျိုးသား၃ဦးတမယူရွာထဲမှာပြစ်တက်ခံရတယ်အဲ့ရနဲ့ပြစ်တက်ခံရပြီးတော့မှဒီတမယူရွာထဲမှာအဲကျွန်တော်တသားကံပြည်သူတော်တော်များများမိရဲ့ပြည်သူတွေအကုန်လုံးကိုလည်းကျွန်တော်ပြည်သူလည်းကျွန်တော်တို့ဖမ်းသွားပြီးတော့အရေတော်မျိုးလည်းတော့ပူးသွားတယ်ဗျအ
သက်40ကနေ60ဝန်းကျင်အမျိုးသား3ဦးနဲ့အမျိုးသမီး4ဦးကိုပြစ်တက်ခဲ့တာဖြစ်ပြီးတေဆုံးသူတွေဟာတမယိုးရွာကရော့ကိုင်းရွာနဲ့ရှေးပန်းကုန်းကြီးပါတို့ကဖြစ်တယ်လို့ကိုနဂါလေးကပြောပါတယ်ဖမ်းဆီးခံရတဲ့ဒေသခံအရေအတွက်ကိုတော့ VOE အနေနဲ့တီးကြအတိမပြုနိုင်သေးပါဘူးစစ်ကောင်စီတပ်တွေဟာစစ်ကြောင်းဝင်လာတဲ့ဒေသတစ်လျှောက်ကကြီးရွာတွေကိုလက်နေကြီးလက်နေငယ်တွေနဲ့ပြစ်ခတ်ဝင်လာတာဖြစ်ပြီးလက်ရှိမှာကြီးရွာဆယ်ရွာထက်မနည်းစစ်ပီးရှောင်နေရတယ်လို့ဒေသခံနောက်တူကလည်းပြောပါတယ
်ဒီစစ်ကြောင်းသူတွေတစ်လျှောက်လုံးမှာလက်နေကြီးလက်နေငယ်တွေပြည့်ဝင်လာကြရကျွန်တော်တို့ဒီဝက်လက်မျိုးနဲ့အနေထွက်သွားပြီးကြတော့ကျွန်တော်တို့ဂရုကအဲ့လိုကျွန်တော်တို့မကြီးစားတော့ငါတို့ငါအိုးရလာကြာအဲ့ဒါမှာလက်နက်ကြီးလက်နက်ငယ်နဲ့ပြည့်ဝင်လာကြ။ရတားကြီးစိတ်မှန်းကုန်။ဟိုတည်းကစီရတော့ရှောင်းအောင်ပဲကြ
။အလားတူကမ်ပလူမျိုးနယ်မှာလည်းမနေ့ဇူလိုင်လ9ရက်နေ့ကစစ်ကောင်စီတပ်ဖွဲ့တွေမိတ်တလင်ကုန်းကြီးရွာကိုဝင်ရောက်ပြီးတော့လေယာဆိုင်ပြိုးထွန်ရဲနေတဲ့ဒေသခံ52ယောက်ကိုဖမ်းဆီးခဲ့တယ်လို့ကမ်ပလူ KP3 ကကွယ်ရေးအဖွဲ့တာဝန်ခံကိုစောကပြောပါရယ်။ဒီမတိုင်ခင်ဇူလိုင်4ရက်နေ့ကလည်းခမာယာ361နဲ့ပြူစောတိအဖွဲ့ပူပေါင်းစစ်ကြောင်းကအိမ်မကြီးရွာကိုဝင်ပြီးတော့ပြောင်းဆိုင်နေတဲ့ဒေသခံ၁၂ဦးကိုဖမ်းဆီးပြီးတော့စစ်ဆီးနေတဲ့အချိန်မှာတဦးသေးဆုံးခဲ့တယ်လို့တချို့ကတော့ပြန်လွတ်ပြီးခဲ့တယ်လို့ကမ်ဘလူ KP3 ကကွေအဖွဲ့တာဝန်ခံကိုစောကပြောပါတယ
်။ဆိုင်ရနေမှာကိုရောင်ဘူကခမရ363ခမ320ဒီလိုဝင်းတို့တက်အဲဒီလိုပူပေါင်းပြီးတော့ခုံလိုက်နေဖြတ်ပြီးတော့ဒေသခံတွေလည်းလေအားဆိုင်ပြုထွန်ရဲဆိုင်နေတဲ့အချိန်မှာဝင်ရောက်ပြီးတော့ဆိုင်ပြီးသွားတာ52ယောက်ပါသွားကြမိတ်တယ်ငေါ်ရတာအဲမှာကလည်းဒီချက်ကြီးရတဲ့ဆက်ခမ3ထုံးတယ်ကြခမ3ထုံးတဲ့နဲ့ဂျူရီနဲ့အဲအပယ်အားကြောင့်နဲ့ဒီတော့မှထွက်လို့နေတောင်သူတွေကစုံဆိုင်နေတော့အဲ့ဒါဝင်ပြီးတော့ဖမ်းသွားတဲ့နွားတွေလည်းယူသွားတယ်ကြအကုန်လုံး12ယောက်ဖမ်းခံရတယ်ကြชิยอกเปลี่ยนลงไล่ได้ไอ้ปานนี้เนี่ยก็เว้ยจ้นละได้ชิยอกเปลี่ยนลงพี่แล้ว6ရက်เนี่ย3รอบเปลี่ยนลงดิ2รอบเปลี่ยนเนี่ยชิยอกก็တော့แล่นลงพี่แล้วท้องตัวเลยรู้ตะเถียงยะเลยเว้ยเ
มษตลิงกงจี้หยัวก็พั้นขันยะได้เดตากัน52รอบก็တော့มณีกัน25รอบเปลี่ยนลงเข้าไปดีกรณี73รอบเปลี่ยนลงละเลยเดตากันเนี่ยပြောပါတယ်ชิเจ้าဝင်ยอมแม่จี้หยัวฤကိုสึกกองสีเบ็ดก็ဖုန်းဆက်တွေလိုင်းတွေဖြတ်တောက်ပြီးမှဝင်နေတဲ့ဒေသခံတွေဘေးလူရာရှောင်နိုင်ဖို့သတင်းပေးလို့မရဖြစ်ကြရတယ်လို့လေဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်တွေကိုတိုက်ခိုက်နေတဲ့ဒေသကာကွယ်ရေးအဖွဲ့ဝင်တွေနဲ့နီးတဲ့ကြေးရွာတွေကဒေသခံတွေကိုတန်တရားကြောင့်ဖမ်းဆီးမှုတွေလုပ်တာဖြစ်တယ်လို့လေဒေသခံတွေကအခုလိုပြောပါတယ
်သူတို့ကဒီအချင်းချင်းနဲ့ဖမ်းဆီးခေါ်ဆောင်နေတာပေါ့သူတို့ဒီကိုဒီဒီကိုနေထိုင်အတိုင်းဘလို့တိုင်းချရတဲ့နေရာတွေကိုတာကိုကြီးတပ်ပွင့်တွေကဒါဝင်ရောက်ပြီးတော့စီးနင်းတာတို့ပြစ်ခတ်တာတို့အဲ့ဒါမျိုးတွေရှိတော့ဒီလိုဒေတာကန်ဒီပြည်သူတွေနေရာအနီးမှရှိနေသူတို့နဲ့သူတို့နဲ့နီးနေတဲ့အတွက်သူတို့ကဒါသူတို့ရောအကုန်လုံးဒီလိုချင်ပြီးတော့ဒါသူတို့တက်လိုက်တမ်းနေရယ
်စကိုင်းတိုင်းထဲမှာနေစဉ်ဆိုသလိုထိုးစစ်တိုက်ပွဲတွေနဲ့လေးချောင်းတိုက်ခိုက်မှုတွေရှိနေပါတယ်စစ်ကောင်စီတပ်တွေရဲ့နေနေရှင်လင်းထိုးစစ်တွေကြောင့်ကမ်ပလူနဲ့ဝက်လက်ဒေသတွေမှာတေဆုံးသူဖမ်းဆီးခံရသူတွေနဲ့စစ်ဘေးရှောင်ရတဲ့ပြည်သူတွေတနေ့တခြားပိုများလာတာပါစစ်ကောင်စီကတော့ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကကြေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်တာကြောင့်နေနေရှင်လင်းရေးလုပ်နေတာဖြစ်တယ်လို့ထုတ်ပြန်ချက်တွေမှာဖော်ပြလေးရှိပါတယ်ရှင်
စကိုင်းနိုင်ဘက်ကစီရေးအခြေအနေကိုမင်းများတစင်အောင်ကပြောပြပေးခဲ့တာဖြစ်ပါလိမ့်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ
။ VOA အစီအစဉ်တွေကို Radio Yuven တန်ကြားလို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါလိမ့်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voe.burmese.news ဖြစ်ပါလိမ့
်။မင်္ဂလာညချမ်းသာတော်ရရှင်များရှင်။ VOA American တန်ရဲ့တာတာရင်းညအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885နဲ့စနေတနင်္ဂနွေမှာတော့လိုင်းလက်မီတာ190 kHz 1505တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနာယူဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာအပတ်စဉ်ကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့လူသက်လက်နက်ရောင်းဝယ်မှုဆိုတဲ့ခေါင်းစဉ်နဲ့တင်ပြပေးထားပါတယ်။မြမနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့အချိန်ကနေစပြီးတော့နှစ်နှစ်အတွင်းမှာစစ်ပစ္စည်းနဲ့လက်နက်ခဲယမ်းမီးကြောက်ဒေါ်လာသန်း1000ဘူးနိုင်ငံကြားကနေဝယ်ယူခဲ့ပါတယ်။ဒီလိုမျိုးဝယ်ယူနိုင်အောင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကပဲအကူအညီပေးခဲ့ကြတာဖြစ်ကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြထားတာရှူစားနာဆင်ပါရှင
်။တန်းပြီကထွက်တဲ့မြေပေါ်မြေအောက်တရားဇာတ်တွေရောင်းလို့ရတဲ့ဒေါ်လာငွေနဲ့လက်နဲ့ခရမ်းဝယ်ယူပြီးပြည်သူပြည်သားကိုအနိုင်ကျင့်တာဟာအာဏာသိမ်းစစ်တပ်ရဲ့ဒလိဖြစ်ပါတယ်။ဒါလိုလှုပ်လာတာ62နှစ်ရှိနေပါပြီ။စစ်ကောင်စီအာဏာသိမ်းချိန်ကစပြီးလူသက်လက်နဲ့ဒေါ်လာတန်းတစ်ထောင်ဘူးဝယ်ယူကြောင်းကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရဲ့မေလ18ရက်နေ့ထုတ်အစီရင်ခံစာမှာဖော်ပြထားပါတယ်။ရုရှားတရုတ်စင်ကာပူထိုင်းနဲ့အိန္ဒိယကဝယ်ယူခဲ့တာဖြစ်ပါတယ်။လေကြောင်းသုံးစစ်ပစ္စည်းနဲ့လက်နဲ့လှုပ်တဲ့ကုန်ကြမ်းတွေအများဆုံးပါဝင်ပါတယ်။ရုရှားအစိုးရနဲ့ရုရှားကုမ္ပဏီတွေဆီကအမေရိကန်ဒေါ်လာတန်း400ကျော်ဘူးဝယ်ယူပြီးတရုတ်အစိုးရတရုတ်ကုမ္ပဏီတွေဆီကဒေါ်လာတန်း2060ဘူးဝယ်ယူပါတယ်။စင်ကာပူအခြေစိုက်ကုမ္ပဏီတွေကလည်းစစ်ကောင်စီကိုစစ်ပစ္စည်းဒေါ်လာတန်း250ကျော်ဘူးရောင်းချပါတယ်။အိန္ဒိယအစိုးရနဲ့ကုမ္ပဏီတွေကဒေါ်လာတန်း50ဘူးထိုင်းအခြေစိုက်ကုမ္ပဏီတွေကတန်း30ဘူးစစ်ကောင်စီကိုရောင်းချပါတယ်။ကုမ္ပဏီပေါင်း254ခုကစစ်ကောင်စီမှာတဲ့ပစ္စည်းတွေကိုပို့ပေးကြပါတယ်။ဒီအထဲမှာတဝက်ကျော်လောက်ဟာအာဆီယံနိုင်ငံတွေဖြစ်တွေ့စင်ကာပူနဲ့ထိုင်းအခြေစိုက်ကုမ္ပဏီတွေဖြစ်ပါတယ်
။စစ်ကောင်စီကိုလက်နက်ပစ္စည်းရောင်းတာမထောက်ခံဘူးလို့စင်ကာပူအစိုးရကအတန်ကောင်းဖြစ်နေပေမဲ့စင်ကာပူအခြေစိုက်ကုမ္ပဏီ138ခုကတော့စစ်ကောင်စီနဲ့လက်နက်ရောင်းဝယ်နိုင်အောင်ကြားပွဲစားလုပ်ပေးနေကြတယ်လို့ဆိုပါတယ်။ငွေပေးချေရမှာလဲစင်ကာပူအခြေစိုက်ဘဏ်တွေတက်တက်ကြွကြွပါဝင်နေကြပါလေစစ်ကောင်စီနဲ့စစ်လက်နက်ပစ္စည်းအရောင်းဝယ်မလုပ်ကြဘို့စင်ကာပူအစိုးရပိတ်ပင်ထားတဲ့ဂျားကပဲစင်ကာပူအခြေစိုက်ကုမ္ပဏီတွေကဂျားပွဲစားလုပ်နေတာဖြစ်ပါတယ်စစ်ကောင်စီရဲ့ဂျားပွဲစားအဖြစ်ဆောင်ရွက်နေတဲ့စင်ကာပူကုမ္ပဏီ45ခုရဲ့အမည်နဲ့ရောင်းဝယ်တဲ့ပစ္စည်းတန်ဖိုးတွေကိုကုလသမဂ္ဂကိုယ်စားလှယ်ကစင်ကာပူအစိုးရကိုတင်ပြခဲ့ပါတယ်မြန်မာပြည်နဲ့ကုန်သွယ်နေတဲ့ကုမ္ပဏီစီရင်ကိုစင်ကာပူအစိုးရကအမြဲတမ်းစီစစ်နေတာကြောင့်စင်ကာပူအစိုးရအနေနဲ့အရေးယူဖို့အချိန်ရအောင်ဒီကုမ္ပဏီတွေရဲ့အမည်ကိုအစီရင်ခံစာမှာတမင်မဖော်ပြတာလို့ဆိုပါတယ
်။အရက်သားကိုတိုက်ခိုက်ရမှာတုံးတဲ့ဘုံတွေဟာကပ္ပစထုတ်တွေဖြစ်ပါလေ။စစ်ကောင်စီကိုစစ်ပစ္စည်းတင်ပို့တဲ့ကိစ္စမှာစင်ကာပူအစိုးရသဘောတူတယ်ဆိုတဲ့အထောက်အထားမတွေ့ရဘူးလို့ဖော်ပြတာပါလေ။ထိုင်းနိုင်ငံမှာမတ်ပုံတင်ထားတဲ့ကုမ္ပဏီ25ခုကလည်းစစ်ပစ္စည်းဒေါ်လာတန်း30ဘူးစစ်ကောင်စီကိုတင်ပို့ပါတယ်။ဒီထဲမှာ12ခုဟာစစ်ကောင်စီအာဏာသိမ်းပြီးမှပေါ်လာတဲ့ခါရော်မီကုမ္ပဏီတွေဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့ပို့ကုန်80ရာခိုင်နှုန်းကိုဒီကုမ္ပဏီတွေကပိုင်နာပစ်လို့လက်နက်ပစ္စည်းတင်ပို့ရေးကိုဦးစားပေးတာသိတာပါတယ်။လက်နက်ကုန်သွယ်မှုကိုစင်ကာပူကချုပ်ချယ်လာရင်ထိုင်းကုမ္ပဏီတွေပုံမှုအရေးပါလာမှာပြေးကြပါတယ
်စင်ကာပူအစိုးရလိုစစ်လက်နက်ပစ္စည်းတင်ပို့မှုကိုထိုင်းအစိုးရကမချုပ်ချယ်တဲ့အတွက်စစ်ကောင်စီဖောက်သည်ဖြစ်လာနိုင်ပါတယ်စစ်ကောင်စီရဲ့တိုက်ခိုက်မှုကြောင့်မြန်မာပြည်သူပြည်သားအများအပြား ထိုင်းနိုင်ငံရဲ့ဝင်ရောက်ခိုးလုံကြရတာမို့စစ်ကောင်စီကိုလက်နက်တင်ပို့နေတာဟာထိုင်းနိုင်ငံရဲ့တည်ငြိမ်ရေးနဲ့လုံခြုံရေးကိုပါထိခိုက်လာနေပါတယ်ဒီအချက်ကိုထိုင်းအစိုးရသဘောပေါက်ဖို့လိုတယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကဆိုပါတယ်အိန္ဒိယအစိုးရပိုင်ကုမ္ပဏီနဲ့ပုဂ္ဂလိကကုမ္ပဏီတွေကလည်းစစ်လက်နက်ပစ္စည်းဒေါ်လာ50တန်းဘူးမြန်မာနိုင်ငံကိုတင်ပို့ခဲ့ပါတယ
ဒါပေမဲ့အရင်အရသားအစိုးရကစီစဉ်ခဲ့တာကိုဆက်လုပ်တာလည်းဖြစ်နိုင်တယ်လို့စင်ကြီးပြောပါတယ်စစ်ကောင်စီကိုစစ်ပစ္စည်းနဲ့လက်နက်ခံရပြီးကြောင့်ကျင်ပို့တာဟာဆက်ရသွေးမှုကျူးလွန်တာကိုအားပေးအားမြောက်လုပ်တာဖြစ်တယ်ဆိုတာကိုအိန္ဒိယအစိုးရနားလည်တဲ့နယ်လို့ဆိုပါတယ်ဒီမိုကရေစီနိုင်ငံလို့အမိခံထားတဲ့နိုင်ငံကစစ်အာဏာရှင်ကိုလက်နက်ပစ္စည်းကျင်ပို့နေတာဟာဂုံတိတ်ခါမရှိတဲ ແລະແນຍောင်ປີປ້ອງມຽວຕິນນະອໄສເປັນຍີລောက်ຫນີຈະပါແດ່ມະລົ້ຕິນແນກိສາກູກຸລະຕະມະກະລົງຈົງເຄົາຊີວົນນະອູກະວິນລົ້ຫນີດາຜິດပါແດ່ຖ້າຈັ່ງສິດກອງຊີແຍລູດັບປ່ວຍກູກຸລະຕະມະກະກະແລມະຫັນຕາຫນາຍເບຜິດຫນີပါແດ່ສິດກອງຊີກູດັນຄະອະຍຸຍຸດາແລມະທິມະຍောက်ຜິດຫນີပါແດ່ກຸລະຕະມະກະອພ່ວຍວິນໄນງານຫນ່ວຍທີ່ຍောက်ຍောက်ອະຍຸມີຢູ່ຫນາຍແນ່ອືດ້ວຍຈາປ່ နေပါတယ်။ဒါကြောင့်စစ်ကောင်စီမှဝယ်စရာငွေမရှိတော့တဲ့အခါမှာလက်နဲ့တင်ပို့မှုလေညှော်နှဲသွားမဲ့ပုံဖြစ်နေပါတယ်ခင်ဗျာ
။လူသက်လက်နဲ့ရောင်းဝယ်မှုဆိုတဲ့ခေါင်းစဉ်နဲ့မြန်မာနိုင်ငံမှာစစ်ကောင်စီအာဏာရယူချိန်ကနေစပြီးတော့လက်နက်ခဲယမ်းတွေနိုင်ငံသားကနေဝယ်ယူနိုင်ပြီးတော့ဒီလိုဝယ်ယူနိုင်အောင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကပဲအကူအညီပေးခဲ့တာဖြစ်ကြောင်းကိုဥအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုအပတ်စဉ်ကြာသာပတေးနေ့ညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။မနက်ပြန်တောက်ကြမနက်ခင်းမှလည်းတလဲပြန်ပြီးနားဆင်နိုင်ပါတယ်။တိုင်းရင်းဒေသကသတင်းလွှာမတိုင်ခင်မှာတော့အခုဆက်ပြီးအပတ်စဉ်ကျန်းမာရေးခန္ဓာကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမဲ့ရဲ့ကျန်းမာရေးခန္ဓာမှာတော့အရက်ကြောင့်အမျိုးသမီးတွေပိုးပြီးတော့ထိခိုက်နိုင်တာနဲ့အားလုံးအတွက်ကင်ဆာသတိပြုစရာကိုပြောပြပေးထားပါဗျ။အမျိုးသမီးတွေဟာခန္ဓာကိုယ်ဖြစ်စဉ်အရအမျိုးသားတွေထက်အရက်ထံကိုပိုပြီးခံရနိုင်ပါတယ်။ရှင်သားကင်ဆာရောဂါလည်းအန္တရာယ်ပိုကြီးပါတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဘလို့ခန္ဓာကိုယ်တွင်းဖြစ်စဉ်တွေကြောင့်ပါလဲ။အားလုံးအတွက်ရောကင်ဆာဆိုင်ရာသတိပြုစရာကဘလို့ရှိနေပါသလဲ။ဒီကြောင့်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်Kaiser Santa Clara အထွေထွေဆေးရုံကြီးကတက်ကြီးယောဂအထုကုသမားတော်ကြီးဒေါက်တာမျိုးမြအောင်ကိုကိုဝင်းမင်းကဆက်သွယ်မြင်းမြန်တင်ဆက်ပေးထားပါတယ
်ဟုတ်ကဲ့သမားတော်ကြီးဒေါက်တာမျိုးမြအောင်ခင်ဗျာကျွန်တော်တို့အရက်နဲ့အသက်အရွယ်ရလာမှုတွဲဖက်ဖို့ခက်လာတာကိုပြောရင်အရက်ကြောင့်အုံနောက်မှဉဏ်ထိခိုက်တာနောက်စီးကျိုနဲ့သွေးတို့ဖြစ်စေတာအပြင်အသက်ရေမရေပေါ့နော်နှလုံးကြောက်ကက်အသက်ယောဂါတွေကျွမ်းကုန်တာဖြစ်နိုင်မှုတွေကိုအရင်ပတ်တွေကပြောပြီးမှဒီတစ်ခေါက်တော့ဆရာရေဒီအရက်ကြောင့်အမျိုးသမီးတွေမှာအဓိကထိခိုက်နေတာလဲအားလုံးအတွက်ကင်ဆာဆိုင်ရာအထူးသတိပြုဆရာတွေကိုပြောမှာမို့အမျိုးသမီးတွေအတွက်ကလည်းအစရှင်းပြပေးပါလားဆရာရေ
အဓိကတော့ဒီရင်သားကင်ဆာတော့ဒီအီစထရိုဂျင်ပေါ့နော်အမျိုးသမီးတွေမှာဒီအီစထရိုဂျင်မက်တာဘောလစ်ဇင်ပေါ့ဒီဟော်မုန်းအမျိုးသမီးဟော်မုန်းကိုဖြည့်ပြတ်တဲ့နေရာမှာဒီရက်ကသွားနှောက်ချက်တဲ့ကြောင့်မလို့ဒီအီစထရိုဂျင်တက်တွေကပုံများလာတဲ့အခါကျတော့ဒီရင်သားကင်ဆာကိုဖြစ်စေတာပေါ့ဒါလည်းမဟုတ်လို့ဒီရက်ကဒီဆဲလ်တွေကိုဒါရိုက်ထိကိုက်နေမကသေးဘူးဒီဟော်မုန်းတွေရဲ့ပုံမှန်လုပ်နေကြအလုပ်ကိုပါသွားပြီးတော့နှောက်ချက်တာပေါ့ဒါမှမဟုတ်ကျွန်တော်တို့အင်ဆူလင်ကိုသွားနှောက်ချက်တယ်ဒီအီစထရိုဂျင်ရဲ့မက်တာဘောလစ်ဇင်သွားနှောက်ချက်ခြင်းအဖြစ်မှတ်ဖို့ပေါ့မဖြစ်တဲ့ဟာတွေဒီချီဂျိုတို့ဒီဥစဉ်တဲ့ရင်သားကင်ဆာတို့ကပို့ပြီးတော့ဖြစ်ဖို့ချန်ဆာပုံများသွားတာပေါ့ဒါကြောင့်မလို့ဒီပြင်ရင်သားကင်ဆာပါလို့ဆိုတာဥပကျွန်တော်အသိတွေပေါ့နော်ကျွန်တော်ပြန်ကြားတာကျွန်တော်ကိုယ်တိုင်သိတဲ့လူတွေမှာဥပကမြန်မာပြည်မှာခင်မင်းလာကြတယ်ဆိုပြီးတော့အမျိုးသမီးတွေကအစားဝိုင်းတွေ့ရင်ဝိုင်းတောက်တာလို့အဲ့လိုမျိုးခင်မင်းတွေထင်ကြတာပေါ့နော်ဒီကကျွန်တော်ဒီမှာကတော့ဒီပြင်နဲ့အရက်ကဆိုးကျိုးတွေသိလာတဲ့အတွက်ကြောင့်မလို့ခင်မင်းသူတိုင်းကအရက်ချက်ကြပါတယ်ဒီမှာကတော့ဘာဖြစ်လို့ဆိုတော့ရင်သားကင်ဆာဖြစ်မှာဒီမှာအရင်ကြောက်ကြတာပြီးတော့အရင်တော့တဲ့လူတွေမှာတော့မှဒီရင်သားကင်ဆာဖြစ်တဲ့ဟာဒီအတိုင်းပဲလေတော်တော်များနေပါတယ်အခုထိလည်းရင်သားကင်ဆာဖြစ်တဲ့နှုန်းကိုချဖို့ကမလွယ်ကြပါဘူးဆိုတော့အရက်တောက်တော့ကြမလို့ရင်သားကင်ဆာဖြစ်ဖို့ကပို့ပြီးတော့ချမ်းသာပုံမြောက်ရတဲ့အကြောင်းမလို့ jenama biar jenama ni mungkin ni jago jenama macam tabu juga macam cakap macam kemun macam macam kiri kiri kemun macam jago cakap macam iya kau cakap orang ni bismillah nama.
Okay siapa? Kalau aku kena pergi mana? Nanti mili le dah di mana? Tahu tak aku bubu tui lah ada ni sama. Tergantung di kena aku di sabu ya dah di mahu dah aku yo siapa nenek siang mana? Nanti mili show tahu dengan aku.
ใช่ครับอันนี้ก็มีอ่ะนะมาที่เช็คกันที่แอลกอฮอล์เจลให้จนได้อันซ้ายก็ทุบจ๋าแล้วมาမျိုးသားนี่เนี่ยရှင်းနိုင်နေပါတယ်ဒါကြောင့်မလို့ကျွန်တော်လူငယ်ပိုင်းမှာတော့မှာမျိုးသားတယောက်နဲ့မျိုးသမီးတယောက်ပုံမှန်ရက်လီတစ်ခွက်ချင်းရှင်းတောင်းနေတော့မှာမျိုးသမီးတွေပုံမှုပါတယ်ပေါ့တော့မျိုးသမီးတွေခန္ဓာကိုယ်ကနေပြီးတော့အဲကိုဟောကြည့်ရခြင်းနဲ့အန်ဆိုင်ထုတ်တဲ့နေတဲ့ကြောင့်မလို့ရက်ကိုဖ နည်းလေးပဲရှိတယ်မျိုးသမီးကြတော့ estrogen ကသူတို့မှာနှစ်ဘွားရှိပြီးသားဆိုတော့အောင်မျိုးသမီးဟော်မုန်းတွေကဒီအရက်ကြောင့်မလို့ပုံမှန် metabolism ခြေဖြတ်တဲ့အလုပ်မလုပ်နိုင်တဲ့အကြောင်းမလို့ဒီရင်သားကင်ဆာချစ်ဖို့ချမ်းသာပုံများပါတယ်ယောက်ျားတွေမှာတော့ဒီအတိုင်းပဲအရက်ကြောင့်မလို့ရင်သားကင်ဆာဖြစ်တယ်ဆိုတာအရင်နေပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီနေရာမှာတခုကျွန်တော်သတိထားမိတာကဆရာကြီးအရေးပြားနဲ့ပတ်သက်လို့လေဒီရက်သားမှုကထိခိုက်တယ်ပေါ့နော်ဆရာပြောခဲ့တာအဲ့ဒီအနေထားလေးပေါ့ဆရာကြီးဘယ်လိုမျိုးအရေးပြားကိုထိခိုက်တာလဲရှင်းပြလို့ရမယ
်ဟုတ်ကဲ့ဒီအရေးပြားကတော့ဒီငါတော့ဒီရက်ကခန္ဓာကိုယ်က cell zero ကိုလုံးထိတဲ့ကြောင့်မလို့ဒီအထူးဖြင့် DNA ပေါ့နော် skin မှာကျတော့ဒီ DNA repair mechanism နဲ့ဒီ skin ပုံမှန်ရပုံမှန် skin ကကျွန်တော်သိတဲ့အတိုင်းပဲဒီအရေးပြားကျတော့ပုံမှန်အလုပ်ကတော့သူကဒီနေရောင်ခြေကဖြစ်စေတတ်တဲ့ cancer ဖြစ်စေတတ်တဲ့အကြောင်းလေးကိုသူကကျွန်တော်တို့ကာကွယ်ပေးတယ်နောက်တစ်ခုကဒီအရေးပြားရဲ့ဒီပုံမှန်တင်းနေအောင်လုပ်တဲ့ပုံမှန် function တွေပေါ့နော်ရက်ကြောက်တဲ့အကြောင်းမလို့ဒီကတ်တော်ပေါ့ DNA function ကထိခိုက်တဲ့အတွက်ကြောင့်မလို့ skin cancer လည်းဖြစ်နိုင်တယ်ပြီးတော့ skin ကျုံတာပေါ့ဒီနေအောင်ကြီးရဲ့ဟာကိုကာကွယ်နေတဲ့တက်တရားလေးနင်းသွားတဲ့အကြောင်းမလို့ skin ကကျုံတယ်ဆိုတော့နောက်မလို့ပေါ့ဒီ skin ရဲ့ဒါလှလည်းမလှတော့ဘူးအရေးပြားတွေပိုတွန့်ကိုချက်များအရေးပြားတွေပိုထွန်းနိုင်တယ်ပြီးတော့ even ဒီကန္နကောဒီ skin cancer ဖြစ်ဖို့ကာကွယ်နေတဲ့ဟာတွေတော့မှထိခိုက်ပေါင်းနိုင်တာပေါ့ဆိုတော့အရေးပြားဟာကမထိခိုက်ကျင်ဘူးဆိုရင်တော့အရက်ကိုလုံးဝရှောင်ပြစ်ပါလား
ဟုတ်ကဲ့အရေးပြားအစင်းချောင်းတွေပိုများလာပြီးတော့ပိုတက်ရှိတယ်လို့အစဉ်ပြင်ဖြစ်လာနိုင်တာပေါ့ဆရာနော
်ဟုတ်ကဲ့
ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးတစ်ခုကတော့ဆရာကြီးဒီဆရာလက်ကနာအရေးပြားကင်ဆာပြောလို့ဒီကင်ဆာအပိုင်းပေါ့ဆရာကြီးအဲ့တော့ကင်ဆာနဲ့ပတ်သက်ပြီးတော့အရေးထူကြမှုဆိုရင်ဆရာအဓိကပါအောင်ထောက်ပြပြမယ
်။ကင်ဆာရဲ့ကျွန်တော်တို့ဒီအဓိကအချက်ကတော့ဒီအရေးပိုတိုင်းကကျွန်တော်ကကာစီနိုဂျင်လို့ခေါ်ပါတယ်။ကာစီနိုဂျင်ကအရေးဒီကင်ဆာအရေးကဓာတ်ကိုကဆိုတော့ကင်ဆာကိုဖြစ်စေတတ်တဲ့ဓာတ်ပါ။ကျွန်တော်ဒီမှာတော့ကျွန်တော်ခေါ်တာကာစီနိုဂျင်ပါ။ဆိုတော့သူက DNA ပုံမှန် DNA ရဲ့ဟောသွားပြီးတော့ထိခိုက်ကြရမလို့ DNA ကဒီ important DNA mechanism ပေါ့။ဒါကတော့ဘာလဲဆိုတော့ရှင်းပြောရင်ကျွန်တော်ခန္ဓာကိုယ်မှာကျွန်တော်တို့အရက်မတော့တဲ့လူတွေတော့မှဒီခန္ဓာကိုယ်မှာတည်တည်တိုင်းပဲဒီ cell တွေကကျွန်တော်တရားကောင်းနေပြီးတော့ဖြစ်ပြီးပြန်နေတာပေါ့ဖြစ်ပြီးပြန်ရင်းနဲ့ပြတ်ပြီးတော့ပြန်ဖြစ်တာပေါ့ဖြစ်ရင်းနဲ့မှကျွန်တော်တို့ဒီခတ်မသိရင်ဒီ cancer cell မျိုးပြောင်းသွားပြီးတော့ cell တွေကအရင်ကပွားတဲ့ဒါမှမဟုတ် cancer cell လို့ခေါ်ရတာပေါ့ဒါမှမဟုတ် cancer ကဒါမှမဟုတ်ခလေးတွေမှာတော့ဖြစ်နိုင်တယ်ဆိုတော့အဲ့ဒါပြောပေါ့ဒီဖြစ်ပြီးပြတ်ပြီးတော့ပြန်ဖြစ်တဲ့ခါကျတော့တစ်ချိန်မှမထိန်းနိုင်တဲ့ခါကျတော့အရင် cell တွေကအရင်ပွားပြီး cancer လို့ဖြစ်သွားကြတာပေါ့အဲ့တော့ okay လူတိုင်းမှာဘယ်လိုကံစားဖြစ်လဲဆိုတော့ကျွန်တော်ဒီ cell ပွားတဲ့ဟာကိုထိန်းနေတဲ့ repair mechanism ကရှိနေတာပေါ့ဆိုတော့အဲ့ DNA repair mechanism ကိုပုံမှန်အလုပ်လုပ်နေတဲ့ဟာကိုအရက်ကဓာတ်ရိုက်ပွားပြီးတော့အထောက်ရှက်သွားပေးတာဒါကြောင့်မလို့အရက်သွားတဲ့ကြောင့်မလို့ဒီကံစားကိုမဖြစ်အောင်လုပ်နေတဲ့စနစ်ကပြတ်သွားတဲ့အချိန်မလို့အစဲရမှာအရင်ပွားတဲ့ခါကျမှတော့ဒီအသေးကင်ဆာ၊စာရင်ဒီလေကြောင်းကင်ဆာ၊အစာပြုံကင်ဆာ၊နောက်ရင်သားကင်ဆာတွေပါဖြစ်စီတာပေါ့ပြီးတော့ကျွန်တော်နောက်တစ်ခုကတော့ဒီ nutrition ပေါ့အရေးကြောင်မလို့ဒီအစာသောက်မစားနိုင်တာအစာသောက်ပြတ်တဲ့ကြောင်မလို့ဒီ nutrition တွေကောင်းကောင်းမရတဲ့ကြောင်မလို့လည်းဒါကကင်ဆာဖြစ်စီတဲ့ဟာကိုလည်းတွဲဝိုက်ပြီးတော့ဖြစ်စီတာပေါ့ဆိုတော့ခန္ဓာကိုယ်မှာပုံမှန်အစာသောက်စားနိုင်မှပဲဒီ current တွေကကင်ဆာကိုအော်မဖြစ်အောင်လုံးမဲ့ mechanism ကလုံးနိုင်တော့တာပေါ့ဆိုတော့အဓိကအချက်ကတော့ဒီရက်ကောဒီမှတ်ပြလို့ပေါ့ကန်ဆာမဖြစ်အောင်တားနေတဲ့အလုပ်ကိုသွားပြီးတော့အနောက်ရှက်ပြေးလို့ပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အရက်ကြောင့်အမျိုးသမီးတွေပိုပြီးတော့ထိခိုက်နိုင်တာနောက်ပြီးတော့အားလုံးအတွက်ကန်ဆာသတိပြုစရာတွေကိုဒီအမေရိကန်ပြည်ထောင်စုကတက်ကြီးယောဂထုကုသမားတော်ကြီးဒေါက်တာမျိုးမင်းအောင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မြန်မာပြည်တဝန်းတိုင်းရင်းဒေသကနောက်ဆုံးရအဖြစ်အပျက်တွေကိုစူးစီးတင်ပြပေးထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတော့ FVBR တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ KIO ဌာနချုပ်လိုက်စာအနီးကလမ်ဆန်ရန်ရွာနာမှာစစ်တပ်နဲ့ KIA တပ်ဖွဲ့တို့အကြားစစ်ရေးတင်းမာမှုပြစ်ခတ်မှုတွေထဲအရက်သားတယောက်ကြီးထိမှန်ခဲ့ပါတယ်မောင်တော်မျိုးနယ်ငခုရနယ်ကြားဆောင်စခန်းကစခန်းမှုအပါဝင်အရာရှိ3ယောက်ထွက်ပြေးသွားပါတယ်သတင်းလွှာတွေထဲမှာတော့စစ်တပ်ကလေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးရန်တမ်းပစ်ခတ်မှုတွေပို့ပြီးတော့လှုပ်လာလို့ပြည်သူတွေအနေနဲ့မဖြစ်မနေဘုံခိုကျင်းတွေတူကြဖို့မင်းတပ်မျိုးနဲ့ပြည်သူအုပ်ချုပ်ရေးအဖွဲ့ကထပ်မံတတိပေးလိုက်တဲ့အကြောင်းတွေကိုနားဆင်ကြားရမှာပါရှင
်ကျမကနန်းဟောင်မရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်ဝိုင်းမော်မြို့နယ်လမ်ဆန်ရန်အနီးကစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားစစ်ရေးတင်းမာမှုတွေထဲအရက်သားတယောက်ကြီးထိမှန်ခဲ့ပါတယ် KIO ဗဟိုဌာနချုပ်အနီးမှာရှိတဲ့လမ်ဆန်ရန်ရွာမှာဇူလိုင်လ3ရက်နေ့မနက်ပိုင်းကစပြီးတော့စစ်တပ်ကစစ်ကြောင်းထုံရောက်လာတာကြောင့်နှစ်ဖက်ကြားစစ်ရေးတင်းမာလျက်ရှိရာဒေသခံထောင်ချီလဲထပ်မံထွက်ပြေးတိမ်းရှောင်နေကြရပါတယ်ထိမှန်တန်ရန်ရသွားတဲ့လူကဗမော်ဘက်ကနေပြန်လာတဲ့အရက်သားတယောက်ဖြစ်ပါတယ်နမ်ဆန်ရန်မှာတော့ဇူလိုင်လ3ရက်နေ့မနက်ကနေ4ရက်နေ့အထိပြစ်ခတ်တံတွေကြားနေရပြီးနှစ်ဖက်ကြားတိုက်ပွဲတွေဖြစ်နေတာလို့ဒေသခံတယောက်ကပြောပါတယ်
ရခိုင်ပြည်မောင်တော်မြို့နယ်ငခုရနယ်ခြားဆောင်စခန်းကစခန်းမှုအပါဝင်အရာရှိ3ယောက်ကဇူလိုင်လ3ရက်နေ့ညနေပိုင်းမှာစခန်းကနေထွက်ပြေးသွားတယ်လို့ဒေသခံတွေကပြောပါတယ်သူတို့ဘာကြောင့်ထွက်ပြေးသွားတယ်ဆိုတာကိုမသိရပေမဲ့စခန်းမှာဓမြမှုတစ်ခုနဲ့ဆက်ဆက်ဖမ်းဆီးထားတဲ့မွတ်စလင်ယွာကအုပ်ချုပ်ရေးမှူးတဦးထွက်ပြေးလွတ်မြောက်သွားတာကြောင့်ဖြစ်နိုင်ကြောင်းဒေသအတွင်းသတင်းတွေထွက်နေတယ်လို့ဒေသခံတယောက်ကပြောပါတယ်သူတို့သုံးဦးထွက်ပြေးသွားပြီးနောက်ကျင်းချောင်းပြူဟာနဲ့ကြီးကန်းပြင်နယ်ခြားဆောင်ဌာနချုပ်တွေကရန်နဲ့ချီတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေငခုရဘက်ကိုကားတွေနဲ့သွားနေတာကိုမြင်တွေ့ရတယ်လို့လည်းဒီတခန့်တွေကပြောပါတယ်
ချင်းပြည်နယ်မှာစစ်ကောင်စီရဲ့တန်ချက်ကရင်နှစည်းကိုချေမုံဖျက်ဆီးနိုင်ခဲ့တဲ့ချင်းအမျိုးသားတပ်ဦး CNF နဲ့ချင်းလန်ကာကွယ်ရေးတပ်ဖွဲ့ CDF တပ်ဖွဲ့တွေကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကကြက်ငွေ 3,000 ဂုံပြုစုချင်းညံလိုက်ပါတယ်ဇူလိုင်လ4ရက်နေ့ကကျင်းပပြုလုပ်တဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့22ကြိမ်မြောက်အစည်းအဝေးမှာစစ်စစ်ချင်းမြင့်ရေးအဖွဲ့ကလေလာသုံးသပ်စစ်စစ်ခဲ့ပြီးတဲ့နောက်ချင်းမြင့်ခံရတာဖြစ်ပါတယ်ပြီးခဲ့တဲ့ဧပြီလ23ရက်နေ့ကစကိုင်းတိုင်းကလေးမြို့ကနေဟာခါမြို့ကိုခြေတက်လာတဲ့တန်ချက်ကရင်နစီအပါဝင်စစ်ကောင်စီရင်တန်းအားလုံးကို CNF နဲ့ CDF ပူးပေါင်းတပ်ဖွဲ့တွေကချုံကျုံရွာအနီးမှာတိုက်ခိုက်ချေမုံဖျက်ဆီးခဲ့ကြတာဖြစ်ပါတယ်
ဇူလိုင်လ4ရက်နေ့မနေ့အစောပိုင်းမှာကယားကရနေပြည်ဒီမော့ဆူမြို့နယ်အနောက်ဖက်ချမ်းကစစ်ရှောင်စခန်းတနေရာဘုံကျဲတိုက်ခိုက်ခံရမှုကြောင့်ထိခိုက်မိတဲ့မိသားစုဝင်3ယောက်ထဲကအသက်3နှစ်နီးပါးအရွယ်ကလေးကအသက်အန္တရာယ်စိုးရိမ်ရတယ်လို့စစ်ရှောင်တွေကပြောပါတယ်စစ်ကောင်စီကလေရင်နဲ့လေကြိမ်လာပစ်ခတ်ခဲ့လို့စာတင်ကျောင်းနဲ့စစ်ရှောင်တွေရဲ့တဲတချို့ပျက်စီးသွားပါတယ်အခုဆိုစာတင်ကျောင်းကိုလည်းပိတ်ထားရတယ်လို့စစ်ရှောင်တယောက်ကပြောပါတယ်တိုက်ပွဲဖြစ်ပွားတာမျိုးမရှိဘဲရှောင်းတွေနဲ့ပြည်သူတွေနေတဲ့နေရာတွေကိုစစ်တပ်ကရန်တမ်းပစ်ခတ်တိုက်ခိုက်နေတာကြောင့်သူတို့တွေဘယ်မှာပြောင်းရွှေ့နေထိုင်ရမှန်းမသိဖြစ်နေကြပါတယ်
မွန်ပြည်နယ်တထုံနယ်ဘီလင်းမြို့နယ်အကြားမှာမိုင်းခွဲဖျက်ဆီးခံထားရတဲ့ဂျုံအိတ်တံတားတစ်ချမ်းကိုစစ်ကောင်စီကယာယီဘေးလီတံတားအ мян ထိုးနိုင်ဖို့ပြင်ဆင်ထားပေမဲ့လုံခြုံရေးအခြေအနေကြောင့်ဆောင်ရွက်နိုင်ခြင်းမရှိသေးဘူးလို့တထုံခရိုင်လမ်းဦးစီးဌာနနဲ့နှီးဆက်သူတွေကပြောပါတယ်တံတားကိုမိုင်းခွဲတဲ့နေ့မှာပဲလာရောက်စစ်ဆေးကြတဲ့စစ်ကောင်စီအရာရှိတွေဌာနဆိုင်ရာတာဝန်ရှိသူတွေဟာ drop bomb တွေနဲ့ထပ်မံတိုက်ခိုက်ခံလိုက်ရပြီးတထုံခရိုင်လမ်းဦးစီးမူ
နဲ့လူတယောက်သေဆုံးပြီး28ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။စစ်ရေးအရာစစ်တပ်ရဲ့ရိတ်ခါလက်နက်လူအင်အားအစရှိတဲ့ထောက်ပို့လမ်းကြောင်းကိုဖြတ်တောက်ဖို့အခုလိုဖျက်ဆီးလိုက်တာဖြစ်တယ်လို့ KNU တထုံခရိုင်မိတ်ဖက်ရေးရာကြီးကြပ်ကွက်ကဲမှုကော်မတီဥက္ကဋ္ဌကပြောဆိုထားပါတယ်။
ရှမ်းပြည်မြောက်ပိုင်းတိန်နေမြို့နယ်မှာအသက်16နှစ်အရွယ်ကလေးကိုတခုတမျရှင်းလင်းရေးအဖွဲ့ဝင်မြို့နယ်ထွေအုပ်ရဲ့ရက်ကွက်စည်ရီးကပြစ်တက်လိုက်ပါတယ်။ဇူလိုင်လ2ရက်နေ့ညနေပိုင်းတိန်နေမြို့မိုင်းပါအုပ်စုဘက်မှဖြစ်ပွားခဲ့တာပါ။အသက်16နှစ်အရွယ်ရွာသားကလေးနှစ်ယောက်ဆိုင်ကယ်တစ်စီးနဲ့တွာလာနေချိန် SSPP စစ်သားနဲ့မြို့နယ်ထွေအုပ်ရုံးရဲ့ရက်ကွက်စည်ရီးတို့စီးလာတဲ့ဆိုင်ကယ်ကတားဆီးချိန်မရက်ပေးလို့ဆိုပြီးရက်ကွက်စည်ရီးကပြစ်ခတ်လိုက်တာဖြစ်ပါတယ်။ပြစ်ခတ်မှုကြောင့်အနောက်ကလိုက်ပါစီးနှင်းလာတဲ့ကလေးကောင်းထိပ်ပြီးပွဲချင်းပြီးတည်ဆုံခဲ့ပါတယ်ပြစ်ခတ်ပြီးနောက်ချွေအုပ်ယုံစည်ရီးကတော့ထွက်ပြေးလွတ်မြောက်သွားခဲ့ပါတယ
်အခုဆက်ပြီးသတင်းတော်တွေကိုတင်ဆက်ပေးသွားမှာပါချင်းပြည်နယ်မင်းတပ်မြို့နယ်မှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးရန်တမ်းပြစ်ခတ်မှုတွေပို့ပြီးတော့လှုပ်လာတာကြောင့်ပြည်သူတွေအနေနဲ့မဖြစ်မနေဘုံခိုခြင်းတွေအမြန်တူးကြဖို့မင်းတပ်မြို့နယ်ပြည်သူအုပ်ချုပ်ရေးအဖွဲ့ကထမှန်တတိပေးလိုက်ပါတယ်ဒီကြောင့်ကိုရောဘက်ကစုစည်းထားပါတယ်
စစ်ကောင်စီတပ်ဖွဲ့နဲ့ချင်းကာကွယ်တပ်ဖွဲ့တို့ကြားမကြာခဏတိုက်ပွဲဖြစ်ပွားနေတဲ့မင်းတပ်မြို့နယ်မှာဘုံခိုခြင်းတွေတူးကြဖို့အရင်ကကြီးငါခဲ့ပြီးဖြစ်ပေမဲ့ပြည်သူတွေအနေနဲ့လိုက်နာမှုမရှိတဲ့အပြင်စစ်ကောင်စီဘက်ကလည်းလေကြောင်းအပအဝင်လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေပိုလှုပ်လာတာကြောင့်ထပ်မံတရီပေးထုတ်ပြန်ရတာလို့မင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကတာဝန်ရှိသူကိုရောမန်ကပြောပါတယ
်ရှိရင်ဒီကဟိုလူခေးရွာကိုပုံကျဲတယ်ပြီးတော့လက်နက်ကြီးနဲ့ငါးကျင်းတစ်တယ်28ရက်နေ့မှာပဲဝမတူးရွာကိုလက်နက်ကြီးနဲ့တစ်တယ်ပေါ့နော်ပြီးတော့အဲဇူလိုင်လ1ရက်နေ့မှာပဲစိုက်နယ်3ကနော်ရွာတရွာကိုနော်လက်နက်ကြီးနဲ့ပြန်ထုတယ်ပုံကျဲတာလက်နက်ကြီးနဲ့ထုတော့ခတ်ဆိတ်ဆိတ်ဖြစ်နေတဲ့အတွက်ကြောင့်အဲလည်းအဲ့လိုကြုံညာပြီးသားပါပဲဒါပေမဲ့လိုက်နာမှုအားနေတဲ့အားတွေ့ရလို့ရောပြီးတော့နည်းနည်းအဲ့လိုလက်နက်ကြီးပြစ်တာပြန်စိတ်ခတ်ဆိတ်ဆိတ်ဖြစ်လာတဲ့အတွက်ကြောင့်ပေါ့နော်အဲ့ဒါဒီတရင်ကိုပြန်ထွားခြင်းဖြစ်ပါလေ
မင်းတပ်မြို့နယ်အတွင်းကချက်ရွာစွန်တောင်ပလိတ်ထွေရောင်လောင်းပန်းပါနဲ့လုံခေးကြီးရွာမင်းတပ်မတူပီကာလာမပေါ်ကစခန်းတွေကိုစစ်ကောင်စီကလေကြောင်းနဲ့ဘုံကျဲတိုက်ခိုက်ခဲ့ပြီးတိုက်နယ်အမှတ်နှစ်3နဲ့4အတွင်းတို့လက်နက်ကြီးတွေနဲ့မကြာခဏရန်တမ်းပစ်ခတ်မှုတွေပြုလုပ်နေတယ်လို့မင်းတပ်ပအဖကဇူလိုင်လ1ရက်နေ့ကထုတ်ပြန်ပါတယ်တုံလှန်ရေးအရှိန်အားကောင်းလာတာနဲ့အမျှစစ်ကောင်စီကလေကြောင်းနဲ့လက်နက်ကြီးပစ်ခတ်မှုတွေပုံမူလှုပ်ဆောင်လာတာကြောင့်ပြည်သူတွေအသက်အန္တရာယ်ထိခိုက်မှုမရှိစေရေးတက်ဆိုင်ရာမြို့နယ်နဲ့တိုက်နယ်တွေကတာဝန်ရှိသူတွေအနေနဲ့ကြမ်းမတ်ဆောင်ရွက်ဖို့လိုအပ်တယ်လို့လည်းဆိုပါတယ်ချင်းပြည်သူတွေအနေနဲ့ကာကွယ်တပ်ဖွဲ့တွေရဲ့လမ်းညွှန်ချက်အတိုင်းလိုက်နာဖို့လိုအပ်ပြီးဘုံခိုခြင်းတွေစနစ်တကျစောင့်နိုင်ဖို့ကိုလည်းကိုငင်ထောက်ပံ့ပေးဖို့လိုအပ်တယ်လို့ချင်းရည်ရဖွဲ့ချုပ် ICA ဒုညွှန်ကြားရေးမှူးစလိုက်ဗန်ဆွီဆန်ကပြောပါတယ
်ဘုံခိုခြင်းတွင်လည်းချာလေး CDS တွေရဲ့လမ်းဖို့ဘောအကန့်အစီချာလေးလုံးနိုင်မှာဖြစ်ပါဘူးလို့ဘုံခိုခြင်းတွေစနစ်တကျလုပ်ဖို့တက်ဆိုရင်ကျွန်တော်ဘာမှမချိနာလေရန်တို့အမယ်ဖြစ်တဲ့ကြောင့်လို့ပြန်ပါရောက်ပြည်သူများအနေနဲ့လည်းဒီပြည်တော်မှရှိတဲ့ပြည်သူတွေတဲ့ဒီတော့မှရှိတဲ့ပြည်သူတွေလုံခြုံရေးအတွက်သူတို့ရောက်ရှိနေတဲ့နိုင်ငံကနေထောက်ပံ့ပေးနိုင်ဖို့အတွက်လည်းအရင်လိုအပ်ပါလိမ့်မယ်
မင်းတပ်မြို့နယ်ကပြည်သူတွေအနေနဲ့ရိုးရာပွဲလမ်းတွေပြုတ်လုတာလူစုလူဝေးပြုတ်လုတာတွေကိုရှောင်ကျဉ်ကြဖို့လေမင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကအရင်အေဘီလကရေကထုတ်ပြန်ထားတာဖြစ်ပါတယ်2021အာနာသိန်းချိန်ကနေအခု2023အေဘီလအထိချင်းပြည်နယ်နဲ့ကလေးခရိုင်အတွင်းမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှု89ကြိမ်ထက်မနည်းပြုတ်လုခဲ့ပြီးလေကြောင်းတိုက်ခိုက်မှုကြောင့်ချင်းလူမျိုး64ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ချင်းရည်ရဖွဲ့ချုပ်ကဆိုပါတယ်
မောခဆိုင်ကလုံးမုံတိုင်းကြောင့်ရွာကနှစ်ပေလောက်နှိမ့်ကျသွားတဲ့ရခိုင်ပြည်နယ်ပေါတော်မြို့နယ်တွေကတဲခုံရွာသားတွေရွာနေရာပြောင်းရွှေ့ခွင့်ရဖို့စစ်ကောင်စီကိုတောင်းဆိုထားပေမဲ့တစုံတရာအကြောင်းပြန်ကြားတာမျိုးမရှိသေးဘူးလို့ဆိုကြပါတယ်။မောင်အေးကနေစုစည်းထားပါတယ်ရှင်
။မောခဆိုင်ကလုံးမုံတိုင်းကြောင့်ယောနေရမြေနှစ်ပေလောက်နှိမ့်ကြတော့တဲ့အတော်မိုးရသည်မှာဆန်းနေဖို့စိုးရင်ရလို့အခုလိုရွာပြောက်ဖို့အတော်မြို့နေအုပ်ချုပ်ရေးမှုကိုတံပြထားတာဖြစ်တယ်လို့ကြေးရွာအုပ်ချုပ်ရေးမှုဖြစ်သူဦးသိန်းထွန်းကရခိုင်ပါတာနဲ့အခုလိုပြောပါတယ
်မိုးခါမုန်တိုင်းတိုက်ခိုက်ပြီးတဲ့နောက်တင်လိုက်တာပါပေါတော်မြို့နယ်ကိုပြန်လို့တော့အကြောင်းမကြားသေးဘူးအပေါ်ကရေလွတ်မိုးလွတ်နေရာတစ်ခုကိုပြောင်းချင်တယ်မိုးရတီဆိုတော့တည်ရကြီးတဲ့အချိန်ဖြစ်တယ်။အဲ့ဒါကြောင့်စိုးရင်ရတာတွေရှိတယ်။လွန်ခဲ့တဲ့ဇွန်လ10ရက်နေ့တုန်းကမြို့နယ်အုပ်ချုပ်ရေးမှူးကိုခုလိုတင်ပြတောင်းဆိုထားတာပါ
။
ဒီခုံရွာမှာပေါတော်မျိုးနေမြေငူကျွမ်းမြောက်ပိုင်းမှာတည်ရှိပြီးမုံတိုက်ကြောက်ရွာလုံးကျွဲပြစီခဲရတယ်လို့မြိုင်ကဲနာမှာတည်ရှိတဲ့တော့နှိုက်ဆိုင်နှိုက်တိုင်ရေတိုက်စမှုဒံကိုလည်းခံနေရတယ်လို့ရွာသားတွေကပြောပါတယ်။လာရှိအချိန်ကမိုးရသည်လည်းဖြစ်တဲ့တော့ဆားနေထိုင်ဖို့ကလည်းစိုးရိမ်နေကြရတယ်လို့ကြေးရွာသူတယောက်ကပြောပါတယ်။
မင်းမလာကမတော့ဘုရားကြီးမင်းမနေဝင်သွားတာတော့မပြောနဲ့တော့ရေနဲ့တညီလေးဖြစ်သွားပြီစိုးရိမ်ရတာကဘယ်နှမုန်တိုင်းလာရင်တည်မှာလဲဆိုတာပဲဖြစ်နေကြတယ်အစိုးရကရွာချပေးမယ်ဆိုတော့အဲ့ဒီနေရာတွေမှာသွားနေမယ်လीအသက်အန္တရာယ်ကတော်တော်များသွားပြီအမှန်ကဒီနေရာမှာမနေသင့်တော့ဘူးမောခမုန်တိုင်းကြောင့်နေအိမ်တွေပြတ်စီသွားတဲ့ရွာသားတွေမှာလည်းဖြစ်တယ်လို့နေထိုင်ကြရပြီးလုံလောက်တဲ့အကူအညီတွေလည်းမရ
မိုးတနည်းမိုးတဲ့သူကမိုးပြီးဖြစ်တယ်လို့နေထိုင်ကြရတယ်။အစိုးရဘက်ကတော့ဆန်နှခါပေးပြီးတယောက်ချင်းစီကိုပေးတာ။လူတယောက်ကိုနှုတ်စီဘူး6လုံးလောက်ရတယ်။တခြားထောက်ပံ့တာတော့မရှိသေးဘူး
။မေလာ14ရက်နေ့ကတိုက်ခတ်ခဲ့တဲ့မိုခါဆိုက်ကလုံမုန်တိုက်တံကိုစိုက်တွေရသေးတော်ပေါက်တော့နဲ့ပုံကြွန့်စားတဲ့မြို့နယ်တွေမှာအဓိကခံခဲ့ကြရပြီးရခိုင်ပြည်တစ်ခုလုံးအတိုက်တာနဲ့လူနေအိမ်2သိန်းကျော်ပျက်စီးခဲ့ရတယ်လို့လူပေါက်1000ကျော်ထိခိုက်နိုင်နာခဲ့ရတယ်လို့ရခိုင်မြို့သားအဖွဲ့ချုပ်ကထုတ်ပြန်တဲ့စရံစရားတွေမှာဖော်ပြထားပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။
KIO ဌာနချုပ်လိုက်စားအနီးကနမ်ဆန်ညာညွာနာမှာစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားစစ်ရေးတင်းမာမှုတွေထဲအရက်သားတယောက်ကြီးထိမှန်ခဲ့ပါတယ်။မောင်တော်မြို့နယ်ငကူရနေချာဆောင်စခန်းကစခန်းမှုအပါအဝင်အရာရှိ3ယောက်စခန်းကနေထွက်ပြေးသွားပါတယ
်။သရရှင်တွေခုနားဆင်နေကြတာကတော့နန်ဆက်ဒေတာအတိုင်းသားသတင်းတော်တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအမီပ
ါ။ FBR တိုင်းရင်းသတင်းတော်တွေတင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုရှုစားနားဆင်ကြရတာဖြစ်ပါတယ်ရှင်။ကြတာရင်းညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်တောက်ချာမနက်ခင်းမှာလဲတက်လက်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ VOE ကနေထုတ်လင်းခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့သောရရှင်နေအနေနဲ့ဝေဖန်ကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် VOE မြန်မာပိုင်းရဲ့ email လိပ်စာ burmese@voenews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်မကြခင်အစီအစဉ်တွေအဆုံးသတ်တော့မှာမို့ကြတာရင်းညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုရန်နိုင်ကတက်လက်ပြောပြပေးပါမယ်ရှင်
မြန်မာနိုင်ငံရဲ့ပြည်ပခအဆုံးသတ်ရေးနိုင်ငံရေးအရအဖြေရှာတဲ့အခါဘလို့ပဲအဖြေရှာရှာကျူးလွန်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေကိုအေးအေးယူနိုင်တဲ့တာဝန်ခံမှုရှိရမှာဖြစ်ပြီးတော့နိုင်ငံတကာရာဇဝတ်ခုံရုံးကအေးအေးယူနိုင်ဖို့လိုအပ်တဲ့အကြောင်းလူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဗော်ကာတောက်ကဒီကနေ့ဂျနီဗာမှာကျင်းပတဲ့လူခွင့်ကောင်စီအစည်းအဝေးမှာပြောဆိုသွားပါတယ်လက်ရှိအချက်တဲကလွန်မြောက်နိုင်တဲ့နီလန်ဟာဆက်လက်ပေါ်ပေါက်နေတဲ့အထူးစိုးရိမ်စရာလူခွင့်ချိုးဖောက်မှုတွေနဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုအရေးယူနိုင်တဲ့တာဝန်ခံမှုရှိရမယ်ဆိုတဲ့အချက်အပေါ်မှာအလေးနက်ထားဖို့လိုပါတယ်လူခွင့်ချိုးဖောက်မှုတွေကိုနိုင်ငံတကာရာဇဝတ်ခုံရုံးကနေအရေးယူနိုင်ရေးလွှဲပြောင်းပေးဖို့လုံခြုံရေးကောင်စီကိုကျွန်တော်တိုက်တွန်းချင်ပါတယ်ဆိုပြီးတော့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဗော်ကာတက်ကပြောဆိုသွားပါတယ်အနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံမှာစစ်တပ်ရဲ့လက်ချက်ကြောင့်အ ਨੇ ဆုံးလူ 3,800 ကျော်သေဆုံးခဲ့ပြီးလူပေါင်း 13,000 ကျော်ဖမ်းဆီးခံခဲ့ရတဲ့အကြောင်းယုံကြည်စိတ်ချရတဲ့သတင်းတွေကိုကူကားပြီးတော့မဟာမင်းကြီးဗော်ကာတက်ကပြောဆိုသွားခဲ့ပါတယ်။တမောင်းများစွာသောမြန်မာပြည်သူတွေစစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာဆင်းရဲဒုက္ခခံစားနေရပြီးစစ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့လူခွေအခြေအနေဟာတိတိကျကျဆိုးရွားလာခဲ့တယ်လို့ဗြိတိန်လူခွေဆိုင်ရာတမ်ဘတ်ဂျီရီတာဖရန့်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့53ကြိမ်မြောက်ကုလသမဂ္ဂလူခွေညီလာခံမှာပြောကြားလိုက်ပါတယ်မြန်မာစစ်တပ်ဟာလေကြောင်းကတိုက်ခိုက်မှုတွေပြင်းညှဉ်းပန်းနှိပ်စက်တာလိမ်မိုင်းဆိုင်ရာနဲ့ကြားမကွဲပြားမှုပေါ်မှာအခြေခံတဲ့အကြမ်းဖက်မှုတွေကိုရဲသားတွေပေါ်ကျူးလွန်နေတယ်လို့လည်းပြောပါတယ်မြန်မာစစ်ကောင်စီဟာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေနဲ့လူခွေလေးစားလိုက်နာသူတွေရဲ့အသံတွေတိတ်သွားအောင်ဒီဂျစ်တယ်နည်းပညာအသုံးချမှုကိုတင်းကျပ်စွာကန့်သတ်ချုပ်ချယ်ထားတယ်လို့ဗြိတိန်အခြေစိုက်လူခွေအဖွဲ့ Article 19ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့လူခွေကောင်စီမှာပဲဒီနေ့တင်ပြသွားခဲ့ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းချင်းညုတ်ကိုကိုရန်နိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Sean Gunchan နဲ့ Justin Twist တို့ဖြစ်ပါတယ်ကျမကစုမော်ပါရှင်ဒီညအစီအစဉ်လေးတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာကြပါစေရှင်
This program has come to you from the Voice of America, Washington.